Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်မတ်လ12ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါရှင်။အခုကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဟုပါ။ဒီညနာဆင်ရမယ့်သတင်းတွေထဲမှာတော့လူမျိုးရေးခွဲခြားမှုဆွဆွဲချက်တွေနဲ့ကြုံရတဲ့ American Missouri ပြည်နယ် Ferguson မြို့ကရဲတပ်ဖွဲ့ရဲ့အကြီးအကဲယာယီကနှုတ်ထွက်ပြီးနိုင်ပိုင်းတွင်မှာပဲရဲတပ်ဖွဲ့ဝင်2ယောက်ပြစ်ခတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေဟာပြီးခဲ့တဲ့နှစ်အတွင်းနောက်ပြန်ဆုတ်တဲ့အခြေအနေတွေတွေ့ခဲ့ရတဲ့အကြောင်းဗြိတိန်နိုင်ငံကထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်ခုဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူညင်ညာပေးမှာပါ
။အခုညပိုင်းစက်တိုက်နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့လက်ဗရန်မျိုးကအကြမ်းဖက်ဖြုတ်ခွဲပြီးထိမ့်သိမ်းခံထားရတဲ့တပိတ်မောက်ចောင်းသားတွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းပြီးပြန်လွှတ်ပေးနေတဲ့အခြေအနေမျိုးတော်ခမ်းမရှိမှာပင်မတပိတ်ចောင်းသားကိုထောက်ခံဆန္ဒပြနေတဲ့ចောင်းသားတွေကိုလက်ပတ်အနီဝင်အရက်သားတွေကအကြမ်းဖက်ဖြုတ်ခွဲတာကိုတုံ့ပြန်တဲ့အဖြူရောင်လက်ပတ်လှုပ်ရှားမှုကရောဥပဒေနဲ့ညီညွတ်မှုရှိမရှိအခုလိုသိကြရမှာပါ
2008ဖွင့်ပြီးတော့ရံမှုပြုံးမှာ354မှာတော့လူတွေဟာဒီငင်းငန်းစွာစူးစူးနေမထိခိုက်တဲ့ပေါ့ဗျာမိမိရဲ့လွတ်လပ်စွာပေါ်ထုတ်ခွင့်တွေကိုခွင့်ပြုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရှေ့နေများကွန်ရက်ကဥကြည်မြင့်ဖြစ်ပါရဲ့ရှင်အဲဒီနောက်ကိုကန့်နဲ့ကရင်ပြည်နယ်ကော့ကရိတ်ဒေသတို့မှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုလည်းထုတ်လွှင့်ပေးသွားပါမယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်တရားဝန်ကြီးဌာနကလူမျိုးရေးရခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မစ္စရီပြည်နယ်ဖာဂူဆန်မြို့ကရဲတပ်ဖွဲ့ရဲ့အကြီးအကဲနှုတ်ထွက်သွားပြီးနိုင်ပိုင်းအတွင်းမှာပဲရတဖုံဝင်အုပ်ကလည်းတနက်နေ့ပြစ်ခတ်ခဲ့ရပါတယ်။ Ferguson ရတနာရှိမှာဆန္ဒပြပွဲဖြစ်ပွားနေစဉ်ကြာသပတေးနေ့မနေ့ပိုင်းမှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါ။ပြစ်ခတ်ခံရတဲ့အထက်ကရတဖုံဝင်တူတာဝန်ကျရာ St. Louis ခရိုင်ရတဖွဲ့ရဲ့အကြီးအကဲ John Bellmar ကတော့ရဲရရှိသူမျက်နှာမှာတန်ရပြီးနောက်တူကတော့ပခုံးမှာတန်ရတဲ့အကြောင်းပြောပါတယ်။တနက်နေ့ပြစ်ခတ်ခဲ့ရတဲ့ရတဖုံဝင်တွေနှစ်ယောက်စလုံးသတိကောင်းကောင်းရနေကြပေမဲ့ဒဏ်ရာပြင်းထန်တယ်လို့လည်းပြောခဲ့တာပါ။ရဲတပ်ဖွဲ့ဝင်တွေဖြစ်နေတာတသက်ကြောင်သူတို့ပြစ်ခတ်ခံရတာဖြစ်ပြီးပြစ်တဲ့လူကလည်းဆန္ဒပြသမားတွေနဲ့ရောထွေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမျက်မြင်ကိုယ်တွေ့ကြုံရသူတချို့ကတော့ရဲစခန်းနဲ့မျက်နှာချင်းဆိုင်တောင်ကုန်းတစ်ခုပေါ်ကပြစ်ခတ်ခဲ့ပုံရတယ်လို့ပြောဆိုနေကြတာပါ။ပြစ်ခတ်မှုဖြစ်ပြီးရဲစခန်းပြင်ဘက်မှာရဲတပ်ဖွဲ့ဝင်အားကိုလည်းတိုးမြင့်ချထားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းမှာတော့လက်နက်မဲ့လူမဲလူငယ်တူဖြစ်တဲ့ Michael Brown နဲ့လက်မမှာထိတဲ့ရင်ဆိုင်ပြဿနာဖြစ်ရာကလူပြရဲရရှိဒရန်ဝယ်စီကတနက်နေ့ထိပ်ပြတ်ခဲ့တာကြောင့်ဆန္ဒပြအောင်ချောင်းမှုတွေခုနလထိရှိလာတဲ့အချိန်မှာပဲမနေ့တုန်းကတော့ Ferguson ရဲ့တပ်ဖွဲ့ရဲ့အကြီးအကဲ Thomas Jackson နှုတ်ထွက်စာတင်ခဲ့တာပါ။အ
ီရန်နိုင်ငံရဲ့နျူကလ িয়ার အရေးဆေးဆက်ညှိနှိုင်းနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီး American ပြည်ထောင်စုက Republican အထက်လွှတ်တော်အမတ်48ယောက်က8ဖွင့်စာပေးပို့ခဲ့တာဟာ American နိုင်ငံရေးမှာညှိညွတ်မှုမရှိကြောင်းပြသရာရောက်တယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမနီကဝေဖန်လိုက်ပါတယ်။ American ဥပဒေပြုအမတ်တွေရဲ့စာထဲမှာကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြားသဘောတူညီချက်တွေရခင်ရင်တောင်မှနောင်တက်လာမဲ့အမေရိကန်သမ္မတကပယ်ဖျက်နိုင်တယ်လို့သတိပေးထားတာပါဒီလကောင်နောက်ဆုံးထားပြီးပနမသဘောတူညီချက်တွေရရှိရေးဆွေးနွေးမှုတွေကိုတော့တနင်္လာနေ့မှာပြန်လည်စတင်မှုစီစဉ်ထားတာဖြစ်ပါတယ်အီရန်ဘာသာရေးခေါင်းဆောင်ကတော့ဆစ်ဆက်ညှိနှိုင်းမှုတွေမှာနောက်ကျောဓာတ်နဲ့အထိုးခံရနိုင်တယ်လို့တောင်းတပြောဆိုခဲ့တာကိုတော့အီရန်အစိုးရပိုင်းမီဒီယာမှာဖော်ပြခဲ့ပါတယ်ဆွေးနွေးမှုတွေအဆုံးသတ်ခါနီးလာတာနဲ့အမျှနိုင်ငံတကာအုပ်စုဘက်ကအထူးသဖြင့်အမေရိကန်ဘက်ကပြင်းထန်တဲ့လေတံတွေထွက်ပေါ်လာနေတယ်လို့ပြောဆိုခဲ့ကြောင်းအီရန်အစိုးရပိုင်းမီဒီယာကကိုးကားပြောဆိုခဲ့ပါတယ်။အီရန်နိုင်ငံကတော့နျူကလ িয়ার လက်နက်ထုတ်ဖို့စူးစမ်းမှုတွေမရှိတဲ့အကြောင်းတစ်လျှောက်လုံးငြင်းဆန်ထားတာပါ။ဒါပေမဲ့လည်း American, Britain, ပြင်သစ် Germany, Russia နဲ့တရုတ်နိုင်ငံတွေကတော့နျူကလ িয়ার လုပ်ငန်းတွေကိုငြင်းကြဲတဲ့ရည်ရွယ်ချက်တွေနဲ့တလှုပ်ဆောင်ဖို့အပြန်အလှန်အနေနဲ့နိုင်ငံတကာကနေအရေးယူတန်းခတ်မှုတွေဖယ်ရှားပေးရတဲ့ကြိုးပမ်းနေကြတာဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံဘိုင်ရိုဝါမြို့မှာနိုင်ငံရေးကောင်စီရဲ့ကိုပြစ်မှတ်ထားတိုက်ခိုက်မှုတွင်လူ၈ယောက်ထက်မနည်းသေဆုံးပြီးဒီကနေ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအဲရှာဘတ်စစ်သွေးကြအဖွဲ့ကလည်းကြေညာခဲ့ပါတယ်။ဆိုမာလီလွတ်တော်ပြောခွင့်ရသူဟောင်တူလည်းဖြစ်အနောက်တောင်ဒေသအကြီးအကဲလည်းဖြစ်တဲ့ရှာရက်ဖာဆန်ရှိခ်အဒန်ရဲ့ရုံးချုံနဲ့နေထိုင်ရာနေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။နေအိမ်ပြင်ပမှာကာဗွန်ခွဲစတင်တိုက်ခိုက်ခဲ့ပြီးပြစ်ခတ်မှုတွေလုပ်ခဲ့ရကလုံခြုံရေးအဆောင်အဉ်နဲ့အပြန်အလှန်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒေသခံအာဏာပိုင်ကတော့တိုက်ခိုက်သူ၃ယောက်ဆိုမာလီမှာရှိနေတဲ့အာဖရိကယူနီယံတပ်ဖွဲ့ဝင်ဆိုမာလီစစ်သား၃ယောက်နဲ့အီသီယိုးပီးယားစစ်သား၂ယောက်စုစုပေါင်း၈ယောက်တိုက်ဆုံးခဲ့တဲ့အကြောင်းပြောဆိုခဲ့ကြတာပါ။လွတ်တော်ပြောခွင့်ရသူဟောင်းကတော့အတိုက်ခိုက်မှု ထိခိုက်မရှိခဲ့ဘူးလို့ပြောပါတယ်တက်ခိုက်မှုဖြစ်ပွားခဲ့ပြီးအရှာဘက်ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းကိုတော့စစ်သွေးကြွတွေကိုထောက်ခံသူအင်တာနက်ဝက်ဘ်ဆိုက်တစ်ခုကကြေညာခဲ့တာပါ
စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေတိုးတက်လာအောင်အရက်သားတွေအချမ်းဖက်ခံရမဲ့အရေးကနေအကာအကွယ်ပေးနိုင်အောင်နဲ့နိုင်ငံရေးအချက်အလက်တွေကိုပြည်လည်အောင်ဖြစ်ရှင်းနိုင်ဖို့အတွက်ကုလသမဂ္ဂလူကြီးကောင်စီရဲ့ပြီးခဲ့တဲ့နှစ်ထဲဆုံးဖြတ်ချက်ဟာဆောင်ကျင်းမပေးနိုင်ခဲ့ဘူးလို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအစိုးရခန်းစားတကသစောင်းပူးတွဲထုတ်ပြန်ပြောဆိုလိုက်ကြပါတယ်လူကြီးကောင်စီရဲ့ဆုံးဖြတ်ချက်မှာအရက်သားတွေကိုအကာအကွယ်ပေးဖို့အချမ်းဖက်တိုက်ခိုက်ခံရတာတွေအဆုံးသတ်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီလိုအပ်နေသူတွေထံအရောက်ပေးဖို့တွေကိုအာရုံစိုက်ထားတာပါဒါပေမဲ့လည်းဒီအစီအစဉ်တွေကိုလှည့်လည်ရှုဂရုမစိုက်ကြတဲ့အတွက်စီးရီးယားမှာပျက်စီးဆုံးရှုံးမှုတွေထိခိုက်ဆုံးမှုတွေနဲ့ကြုံရတယ်လို့အကူအညီပေးရေးအဖွဲ့ပေါင်း20ကျော်ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တည်ဝင်ဥပဒေအရလုပ်ပိုင်ခွင့်ရှိတယ်လို့အဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေမှလည်းနိုင်ငံရေးတန်တမာရေးငွေကြေးကြီးအရအပြောင်းလဲတွေပေါ်ပေါက်လာအောင်လုပ်နိုင်စွမ်းလည်းရှိရတဲ့အတွက်တိုးတက်မှုမရခဲ့တာလို့အစိုးရကဖော်ပြပါတယ်။အစိုးရအသီးသီးအနေနဲ့လက်တွေ့ဆောင်ရွက်မှုတွေမရှိရင်တော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာလည်းဆရက်ပေါ်ကသကလုံးတွေထက်ပိုမှာမဟုတ်ဘူးလို့ဝေဖန်ထားပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေကတည်းကမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာစိုးရိမ်စရာကောင်းလောက်အောင်နောက်ပြန်ဆွဲတဲ့အခြေအနေတွေတွေ့ရတဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါရတယ်။ပြီးခဲ့တဲ့နှစ်ထဲနိုင်ငံရေးအကျဉ်းသားတွေပုံများလာတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလက်နက်ကန်ပြုခတ်တွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုတွေဟာစိုးရိမ်စရာကောင်းတဲ့လုပ်ရည်လို့လည်းဖော်ပြထားတာပါ။2014နှစ်စမိုင်းမှာရခိုင်ပြည်နယ်ကလူမှုအသံဝန်ကြားပြစ်ကတ်တွေဖြစ်ပွားတာကိုတွေးခဲ့ရတယ်လို့ပရိရှာဆူအနေနဲ့ရေရှိပြည်လည်စင်မဲ့ဖြေရှာဖို့တစ်နှစ်လုံးတိုက်တွန်းခဲ့ရတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်လှဲ့ခွင့်နဲ့ရရှိဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုအကာအကွယ်ပေးနိုင်ဖို့အာရုံစိုက်ဆောင်နေတဲ့ဗြိတိန်အနေနဲ့စိုးရိမ်မခင်ဖြစ်နေရတဲ့ကိစ္စတွေကိုလည်းဆက်လက်ပြီးပုံမှန်လင်းလင်းဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရခန်းစာကဖော်ပြထားတာပါမြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲဟာလူခွင့်ရင်းနဲ့ပြုရင်ပြောင်းလဲရေးအတွက်အရေးကြီးတဲ့မှတ်တိုင်တစ်ခုဖြစ်သလိုစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေလည်းရှိနေတယ်လို့ပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင်ဒီမိုကရေစီစနစ်အားကောင်းလာစေဖို့၅နှစ်စာအတွက်ပေါင်ဝင်25သန်းကူညီဖို့ရည်ရွယ်ထားတာပါ2015-2016ဘဏ္ဍာနှစ်မှာလည်းလူသားချင်းစာနာမှုလုပ်ငန်းတွေပါဝင်ဖွံ့ဖြိုးရေးကူညီဖြင့်ပေါင်ဝင်82သန်းကူညီဖို့ရည်ရွယ်ထားတယ်လို့လည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစိုးရကစားကဖော်ပြထားပါတယ
်။မလေးရှားနိုင်ငံကိုနှစ်ရက်ကြာတည်ဝင်အလဲပတ်တော့ရောက်တဲ့သမရဦးသိန်းစင်ဟာဒီကနေ့ကွာလာလမ်ပူကိုရောက်သွားပြီဖြစ်ပါတယ်။မြန်မာသမရဟာမလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဆက်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးအခြေအနေတွေနဲ့ဒေသရင်းပြဿနာတွေကိုဆွေးနွေးဖို့ရှိပါတယ်။မလေးရှားနိုင်ငံဟာမနစ်ကမြန်မာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့အာရှဆိုင်ရာနိုင်ငံပါဝင်တဲ့အာဆီယံအသင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုဒီနှစ်အတွက်လက်ခံရယူခဲ့တာဖြစ်ပြီးနှစ်ပတ်လည်ထိပ်သီးအစည်းအဝေးတွေကိုလက်ခံကျင်းပပေးမှာပါ။မြန်မာနိုင်ငံဟာအာဆီယံရဲ့တတ်တမမြောက်အများဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့မလေးရှားနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံတွေထဲမှာအဆင့်38မှာရှိပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာနှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာသန်း100ကျော်အထိရှိတာပါ။ဒါပေမဲ့ကုန်သွယ်မှုလုပ်ဖို့အတွက်အခြေအနေတွေတိုးလာနေပြီးမြန်မာနိုင်ငံကဈေးကွက်ဖွင့်ပေးလာတာကိုအခွင့်ကောင်းယူပြီးကုန်သွယ်ခြင်းနဲ့လုပ်ငန်းရှင်တွေများလာတယ်လို့မလေးအရာရှိတွေကပြောပါတယ်။ဆစ်ဆွအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာတဖြည်းဖြည်းဒီမိုကရေစီပြုပြင်ပြောင်းလဲတွေလှုပ်လာတာမို့နိုင်ငံတကာကဝန်းဝန်းချီးကျူးပေမဲ့ဒီပြောင်းလဲမှုတွေပြန်ပြီးဆုတ်ယုတ်လာနေတယ်လို့တချို့ကဝေဖန်ပါတယ်မြန်မာနိုင်ငံနဲ့ပိုးပြီးတိုးတက်တဲ့မလေးရှားနိုင်ငံမှာမြန်မာလူတော်တော်တသိန်းကျော်လာရောက်လုပ်ကိုင်နေမယ်လို့ခန့်မှန်းထားပြီးအများစုကတရားမဝင်လာရောက်နေထိုင်ကြတာဖြစ်ပါတယ
်တရုတ်နိုင်ငံမှာအာရီလိုက်စားမှုတွေအတင်းအကျပ်ဝန်ခံခိုင်းတာတွေနဲ့ပျက်စီးယိုယွန်းနေတယ်လို့ဝေဖန်ခံနေရတဲ့တရားစီရင်စနစ်ကြောင့်မာယွန်ပြည်အပြစ်ပေးခံရတဲ့သူတွေယုံနေအောင်ဆောင်ရွက်သွားမယ်လို့တရားသူကြီးချုပ်ကပြောဆိုလိုက်ပါတယ် တရားစီရင်စနစ်ရဲ့မှားယွင်းမှုတွေဖြစ်ရည်ညွှန်းပြီးတရုတ်နိုင်ငံအနေနဲ့အတိတ်ကအမှားတွေအပေါ်ကနေသင်ခန်းစာယူဖို့လိုတယ်လို့လည်းတရုတ်တရားသူကြီးချုပ်ဂျောင်ချင်းကနှစ်ဆင်ချင်းပါတဲ့တရုတ်ပြည်သူကွန်ဂရက်စ်ထဲမှာပြောဆိုခဲ့တာပါတရားစီရင်အစဉ်စဉ်တိုင်းမှာကြုံခဲ့ရတဲ့အမှားတွေနဲ့မတရားသဖြင့်ပြပခံခဲ့ရတာတွေကိုပြန်လည်ပြင်ဆင်ရလိမ့်မယ်လို့လည်းဆိုပါတယ်တရုတ်ကွန်မြူနစ်ပါတီကထိန်းချုပ်ထားတဲ့တရားစီရင်စနစ်မှာတွေ့ရလိမ့်ရှိတဲ့အစိုးရအနာဘဏ်ကြီးရဲ့စွပ်ပတ်မှုတွေကိုလည်းတားဆီးရလိမ့်မယ်လို့ပြောဆိုခဲ့တာပါတရားသူကြီးတွေအနေနဲ့ကိုယ်ပိုင်ဆုံးဖြတ်နိုင်မှုနဲ့နှစ်ဆက်ညှဉ်းပန်းပြီးဖြောင့်ချက်ပေးခိုင်းတာတွေကိုအဆုံးသတ်ဖို့အရင်တုန်းကလည်းအစိုးရတောင်းရှိသူတို့ချို့ကပြောဆိုထားကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံမှာမှာယွန်းပြီးအပြစ်ပေးစီရင်ခံရတာတွေလည်းရှိနေသေးပါ။ပြီးခဲ့တဲ့နှစ်ထဲမှာလည်းအမှုပေါင်း1318မှုကိုပြန်လည်စစ်ဆေးပြီးမှာယွန်းစီရင်ချက်ချထားတာတွေကိုတော်တော်များပြင်ဆင်ပေးခဲ့တဲ့အကြောင်းတရားသူကြီးချို့ကပြောပါတယ်။မှာယွန်းစီရင်ခဲ့တဲ့အမှုတွေထဲမှာထင်ရှားတဲ့အမှုတစ်မှုကတော့မွန်ဂိုလီးယားတွင်းပိုင်းဒေသက18နှစ်အရွယ်လူငယ်တူကိုအမျိုးသမီးတယောက်ပေါ်အာရမပြုခြင်းမှုလူသက်မှုတွေနဲ့ကွပ်မျက်စီရင်ခဲ့တာပါအတူအမှုကတော့ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကမှသူကွပ်မျက်ခံခဲ့ရပြီးတဲ့နောက်အပြစ်မရှိဘူးလို့တရားရုံးကပြောင်းလဲဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံမှာအလုသမားဥပဒေတွေအားနည်းနေတာကြောင့်အနောက်နိုင်ငံတွေကိုတင်ပို့နေတဲ့လုပ်ငန်းတွေအပါအဝင်အထက်ချုပ်စေုံတွေမှာအလုသမားတွေခေါင်းပုံအဖျက်ခံနေရတယ်လို့နိုင်ငံတကာလူခွင့်လှုပ်ရှားမှုအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်အတင်းကျပ်အချိန်ပိုစိတ်ခိုင်းတာကိုယ်ဝန်ရှိတဲ့အလုသမားတွေကိုခွဲခြားဆက်ဆံတာအလုသမားတမကတွေလက်မခံတာစတာအပါအဝင်အလုသမားအခွင့်အရေးတွေကိုတောက်လျှောက်ချိုးဖောက်ခံနေရကြောင်းနယူးယောက်ခြေဆိုင်လူခွင့်အဖွဲ့ကဒီကနေ့အစည်းအဝေးထုတ်ပြန်ပြောဆိုပါတယ်ကမ္ဘာပေါ်မှာအဆင်းအဆုံးနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားမှာအထက်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝေးရေးမှာအဓိကကျတဲ့အခမ်းမှာပါဝင်နေတာဖြစ်ပါတယ်လူကြီး15တန်းရှိတဲ့ကမ္ဘောဒီးယားနိုင်ငံမှာအထက်ချုပ်လုပ်ငန်းလုပ်ကိုင်နေသူအလုသမားပေါင်းက9သိန်းကျော်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာမကြခင်လတွေအတွက်အလုသမားနဲ့အာဏာပိုင်တွေကြားထိတဲ့ရင်ဆိုင်မှုတွေမကြခဏဖြစ်ပွားနေတာတွေ့ရပြီးအထက်ချုပ်အလုသမားတွေကအနေဆုံးလှုပ်ခလာစာကိုတုံ့ပြန်သတ်မှတ်ပေးဖို့အတွက်တောင်းဆိုတာကိုအာဏာပိုင်တွေဘက်ကနေအကြမ်းဖက်ဖြိုခွင်းမှုတွေရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်တုန်းကအားကောင်းတဲ့အလုသမားဥပဒေတရပြဋ္ဌာန်းခဲ့ပေမဲ့ဥပဒေအတိုင်းကျင့်သုံးအောင်အစိုးရစစ်ဆေးတာဝန်ခံတွေကထိထိရောက်ရောက်ကြီးကြပ်မှုမရှိတဲ့အတွက်အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့လူခွင့်အဖွဲ့ကြီးကအစင်ခန်းစာမှာဖော်ပြပါတယ
်။အမေရိကန်သမ္မတရဲ့လူညွန်ရေးကိုတာဝန်ယူရတဲ့အစ်မေလုံချိုရဲ့ရရှိနှုတ်ကပါတီကအပြင်မှာအရင်မူပြီးသမရအင်ဗျူကလုံချိုရဲ့တားဆီးကိုကားနဲ့ဝင်တိုက်ခဲ့မှုနဲ့စုံစမ်းစစ်ဆေးခံရပါတယ်။လုံချိုရဲ့ရရှိနှုတ်ကပိတ်ထားတဲ့ဝင်ပေါက်တားဆီးကိုကားနဲ့ဝင်တိုက်မိတဲ့အချိန်ဟာသမရအင်ဗျူရောနားမှာမတင်ကားစရာအထုတ်ထုတ်ကိုတွေ့ရလို့ဝါရှင်တန်ဒီစီကရဲတပ်ဖွဲ့ဝင်တွေနဲ့ထောက်လိုင်းတွေကစုံစမ်းစစ်ဆေးနေတဲ့အချိန်ဖြစ်တယ်ဆိုပြီးတော့လေဝါရှင်တန်ပို့သတင်းစာကရေးသားခဲ့တာပ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားကြတာပါအခုထုတ်လွှင့်ပေးမဲ့သတင်းလွှာလေးထဲမှာတော့အရင်ဆုံးအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ရင်ဖမ်းဆီးခံထားရတဲ့ကျောင်းသားလှုပ်ရှားမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်လက်ဗရန်မျိုးကနေဖမ်းဆီးခံခဲ့ရတဲ့ကျောင်းသူကျောင်းသားတွေကိုပြန်လွှတ်ပေးနေတာအခုညနေပိုင်းထိဆိုရင်အယောက်20ဝန်းကျင်ရှိသွားခဲ့ပါပြီပြည်ထောင်စုဝန်ကြီးဌာနကဖမ်းဆီးထားတဲ့ကျောင်းသားတွေကိုမိဘတွေစီပြန်အပ်မဲ့အကြောင်းကြေညာချက်ထုတ်ခဲ့ပြီးတဲ့နောက်အခုလိုလွှတ်ပေးလိုက်ပေမဲ့လို့ခွင့်ပြုမိန်မရပဲဆန္ဒပြမှုမျိုးနောက်ထပ်မကျူးလွန်ဖို့ခံဝင်လက်မှတ်ရေးထိုးခိုင်းခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်လက်ဗရန်မျိုးမှာရိုက်နှက်ပြီးတော့ဖြိုခွဲဖမ်းဆီးခံရတဲ့တပိတ်မောက်ကျောင်းသားကျောင်းသူတွေကမလ12ရက်နေ့ညနေပိုင်းအထိပြန်လည်လွတ်မြောက်လာသူ14ဦးရှိပြီဖြစ်ကြောင်းတာဝတီမြို့ကတက်ကြွလှုပ်ရှားသူတဦးကပြောပြပါဗျ
14ယောက်တော့မသိဘူးပေါ့ဟော28ယောက်လွတ်မြောက်လို့ပြောတယ်ဒါပေမဲ့အဲ့ဒီလွတ်မြောက်သူတွေရဲ့နောက်ပြီးခေါ်မယ်မိပါတယ်ရောက်မလာတယ်လွတ်မပြီးသေးရလို့သိရတယ်ဟုတ
်ပြန်လည်လွတ်မြောက်လာသူကျောင်းသားကျောင်းသူတွေကို9ဦးတတုပ်စီပြန်လွတ်ပေးနေပြီးပြန်လည်လွတ်ပေးသူပေါင်း20ကျော်ရှိတယ်ဆိုပြီးသတင်းထွက်နေကြောင်းဒေသခံတွေကဆိုပါတယ်ဒီထဲမှာဝင်းရံအင်အားစုတွေနဲ့တပိတ်မောက်ကျောင်းသားကျောင်းသူတွေကိုအကူအညီပေးခဲ့တဲ့အယက်သားပြည်သူတွေကတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးအဓိကကျောင်းသားကောင်းဆောင်တွေဖြစ်တဲ့မတ်ဖြိုးဖြိုးအောင်ကိုမင်းသွေးသစ်ကိုအောင်မိုင်းစန်းတို့ဟာဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တွေဖြစ်တဲ့အတွက်ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်နိုင်ရေးပြန်လွတ်ပေးဖို့လိုအပ်ကြောင်းဒီကနေ့ပြန်လည်လွတ်မြောက်လာတဲ့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသူမတ်ရီမုံအောင်ကဆိုပါတယ
်နိုင်ငံတော်စင်နာရှိလို့လွတ်ပေးလိုက်တာလို့ပြောတာပဲဆိုတကယ်စင်နာရှိရင်ဆိုတမျိုးအဲ့အချက်တွေမပြတ်သွားအောင်မတ်ချိုးလို့ဆိုလည်းလွတ်ပေးရမယ်ကိုမင်းစစ်စစ်တို့ဆိုလည်းပြင်မမှာသူတို့လုံနေတာဖြစ်တဲ့အတွက်ဒီပညာရေးဝင်ကိုပြင်ဖို့ပဲတောင်းနေတယ်တတိယကအာဏာတောင်းနေတာမဟုတ်တဲ့အတွက်တမျိုးပညာရေးနဲ့ပတ်သက်တာပြင်မှာလုတ်ခင်ပေးရမယ်ပေါ့တို့တောင်းမှဆက်တဲ့ချက်ကိုကိုပြင်သေးဆိုဒီလူတွေကိုလည်းပြန်လွတ်ပေးစေချင်တယ်ပေါ့ဒီလူတွေနဲ့ဆွေးနွေးရမှာဆိုအဲ့လူတွေကိုလည်းလွတ်ပေးစေချင်တယ်
ဖန်ဆီးခံရစဉ်အတွင်းမှာကျောင်းသားတွေကိုအပြင်းထန်ရိုက်နှက်ခဲ့ကြောင်းအချောက်ကားပေါ်အထိရိုက်နှက်ခဲ့ကြောင်းလွတ်မြောက်လာသူမတ်ရီမုံအောင်ကပြောပါဗျာ။ကျွန
်တော်အေးစစ်စစ်ဖန်ဆံမယ်လို့ပြောတဲ့အောင်အဲ့အထောက်ကားတွေပေါ်မှာလို့နှိပ်စက်တာလေးယောက်ျားလေးအဲ့လိုမျိုးကြမ်းဖက်ရိုက်နှက်တာလေးအဲ့လိုမျိုးမလုပ်သင့်ဘူးခင်ဗျ။ပြီးတော့ညီမတို့ကျွန်တော်တို့အဖမ်းမခံခံရစဉ်အဲ့ဒါဝန်ကိုဘာမှမလုပ်နဲ့အဲ့လိုမျိုးပြောတာလေကျွန်တော်စိတ်သက်စစ်စစ်ကြီးအဲ့လိုမျိုးရိုက်ချိုးတာတွေပါ။ကျွန်တော်တို့အဖမ်းမခံကြောက်မဟုတ်ဘူးဖန်ဆံမယ်ပြောရတာအဲ့လိုမျိုးကြီးလုပ်တာသမီးတွေနဲ့ရှုံချတ
ယ်လက်ဗရန်ဖြစ်စင်နဲ့ပတ်သက်လို့ကျောင်းသားတွေကိုပြန်လွတ်ပေးဖို့တာမကအရက်သားပြည်သူတွေကိုလည်းပြန်လွတ်ပေးဖို့အတွက်ဆောင်ရွက်နေကြောင်းနိုင်ငံရဲ့အကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကလည်းပြောပါတယ
်သူရဲ့ညီငယ်ချက်သေးမှာကဒါနဲ့ပတ်သက်တဲ့လှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရေးမယူပါဘူးလို့ပြောထားပြီးသားလည်းဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်ဒီဟာဒီအားလုံးကိုကျွန်တော်တို့ကတော့ဆွေးနွေးမှုပြန်လွတ်ပေးဖို့ပဲကျွန်တော်တောင်းဆိုမှာပဲဖြစ်ပါတယ်ကျောင်းသားတွေမကဘူးနောက်တစ်ခုကဒီကျောင်းသားတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုလုပ်မှဆိုးတဲ့အတွက်ဝင်ရပေးကြတဲ့ပြည်သူတွေကိုပါကျွန်တော်တဘာတဲ့လုပ်ပေးဖို့ကျွန်တော်တောင်းဆိုပ
ါပြန်လည်လွတ်မြောက်လာသူတွေဟာခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုကိုနောက်ထပ်ဆက်မလုပ်ပါဘူးဆိုတော့ခံဝင်ကတိကိုတရားဝတီခရိုင်အုပ်ချုပ်ရေးမှုရုံးမှခံဝင်ကတိလက်မှတ်ရေးထိုးပေးကြရကြောင်းမတ်ရီမုံအောင်ကဆိုပါတယ်ဒီလိုလက်မှတ်ရေးထိုးမှုတွေကိုခေတ်ဆက်ဆက်နိုင်ငံရေးအကျဉ်းသားတွေကြုံခဲ့ရကြောင်းနိုင်ငံရေးဆက်မလုပ်ဖို့လက်မှတ်ရေးထိုးတာတွေနောက်ထပ်ပြစ်မှုကျူးလွန်ရင်ကြံရှိနေတဲ့ထောင်နှံတွေကိုပါပေါင်းပြီးတပေါင်းနဲ့ကြခံရမယ်ဆိုတော့ပုံမှန်401ကိုလည်းပြန်လည်လွတ်မြောက်လာသူတိုင်းကိုလက်မှတ်ရေးထိုးခိုင်းနေရှိတာပါအခုကတော့ပုံမှန်18ကိုလက်မှတ်ရေးထိုးရတာဖြစ်လို့ဒါဟာချင်းချောက်မှုတစ်ခုဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကပြောပါတယ်
ဒါဟာတကယ်လည်းစစ်မှန်တဲ့တရားဥပဒေရှိနေမယ်ဆိုလို့ရှိရင်ဘယ်လိုဟာမျိုးနဲ့မှပြတ်ကျနေကြမလို့ပါဘူးတကယ်ကိုဒီဥပဒေရကျူးလို့ရင်ဥပဒေရအေးအေးယုံမရှိပါနဲ့
မနေ့ကတော့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေကခေါင်းဆောင်ပိုင်းနေဥဆောင်သူတွေလို့ယူဆရသူတွေကိုပုံမှန်5ခုလောက်နဲ့တရားရုံးမှာအမှုစဖွင့်ထားပါတယ်ညအချိန်ထိလဲရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒါအပြင်တိုင်းနယ်ပြည်နယ်အသီးသီးကဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့ကျောင်းသားကောင်းဆောင်တချို့ကိုလည်းဖမ်းဆီးရတွေရှိနေပြီးတချို့ကတော့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်အရေးယူထားပါတယ်။အစိုးရကတော့တည်ဆဲဥပဒေချိုးဖောက်တဲ့အတွက်အရေးယူပြီးဆန္ဒပြမှုတွေကိုဥပဒေအရဖြိုခွင်းခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။ကျောင်းသားတွေကိုအခုလိုမျိုးရိုက်နှက်ဖမ်းဆီးမှုတွေအတွက်နယ်ပယ်အသီးသီးကကန့်ကွက်ရှုံချမှုတွေလုပ်နေကြပြီးဖမ်းဆီးခံရတဲ့ကျောင်းသားကောင်းဆောင်တွေအပါအဝင်အားလုံးကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင
်။မအေးအေးမှပြောပြခဲ့တာပါရှင်။ဒီသတင်းလွှာနဲ့တစ်ဆက်တည်းအဖြူရောင်လက်ပတ်လှုပ်ရှားမှုအကြောင်းကိုလည်းပြောပြပေးသွားပါမယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့လက်ပတ်န်းကျောင်းသားတပိတ်ကိုဖြိုခွဲခဲ့တဲ့အစိုးရအာဏာပိုင်တွေရဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့လက်ပတ်အဖြူတံပြန်လှုပ်ရှားမှုကိုစတင်သွားမယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီလှုပ်ရှားမှုဟာအကြမ်းဖက်ခံရတဲ့ကျောင်းသားတွေအပေါ်စာနာမှုအထိမ့်မှတ်နဲ့ပြည်သူတွေရဲ့ခံစားချက်ကိုဖြေသိမ့်စေနိုင်မဲ့လှုပ်ရှားမှုလို့ဆိုပါတယ်။လက်ပတ်ဖြူလှုပ်ရှားမှုဟာအများပြည်သူနဲ့ငြိမ်ဝှေ့ပြည်ပြမှုကိုမထိခိုက်ရင်ဥပဒေကိုချိုးဖောက်ရမရောက်ဘူးလို့ဥပဒေပညာရှင်တွေကလည်းပြောပါတယ်။သတင်းပြည်စုံကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကပြားချစ်သူများဖွဲ့နဲ့တက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေကနေလက်ပတ်ဖြူတံပြန်လှုပ်ရှားမှုကိုမတ်လ23ရက်နေ့ရန်ကုန်မြို့မှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးလှုပ်ရှားမှုအစီအစဉ်ကိုတော့အဖွဲ့ရဲ့ခေါင်းဆောင်ကုဆောင်ခကအခုလိုပြောပါတယ်
။ဒီလိုကျန်းသာတာကိုကန့်ကွက်ရှုတ်ရှားရတဲ့ဆိုရင်ဒီလူတွေအနေနဲ့ဒီလက်ပတ်ကိုပတ်ပြီးတော့ဒီအားကိုကန့်ကွက်ရှုတ်ရှားတဲ့အကြောင်းပြောပြလို့ရတယ်ပေါ့နော်။ဆန္ဒပြလို့ရတယ်လို့သူတို့သဘောတူတယ်ဆိုရင်သူတို့လက်မှာအဲ့ဒါလေးချီပေးခဲ့မယ်ပေါ့။ချီတာသဘောမတူယူသွားမယ်ဆိုလည်းကျွန်တော်တို့လက်ပတ်လေးဝေပေးခဲ့မယ်ပေါ့။
ဒီလက်ပတ်ဖြူလှုပ်ရှားမှုဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကရန်ကုန်မြို့မြို့တော်ခမရှိမှာပင်မကျောင်းသားတပိတ်ကိုအကြမ်းမဖက်ဖို့တောင်းဆိုတဲ့ကျောင်းသားတွေကိုစွန့်အားရှင်လို့ယူဆရတဲ့လက်ပတ်နေတပ်ဆင်သူတွေကနေအကြမ်းဖက်တဲ့လှုပ်ရပေါ်ရှုတ်ချပြီးတံပြန်နေနဲ့လက်ပတ်ဖြူပတ်တဲ့ငိမ့်ချတဲ့ကန့်ကွက်လှုပ်ရှားမှုတစ်ခုလို့လည်းကုဆောင်ခကပြောပါတယ်။အခုလိုလက်ပတ်ဖြူလှုပ်ရှားမှုလှုပ်ဆောင်ခြင်းအဖြစ်ကျောင်းသားတပိတ်ဖြူခွဲခြင်းနဲ့ပတ်သက်လို့ပြည်သူတွေရဲ့ခံစားချက်ကိုဖြေသိမ့်ပေးနိုင်မယ်လို့မျှော်လင့်ကြောင်းကုဆောင်ခကအခုလိုဆက်ပြောပါတယ်။
ဒီလိုမျိုးကျွန်တော်လက်ပတ်တွေတက်ပြီးတော့ဆန္ဒပြလိုက်ခြင်းအပြင်ဒီမှာဒီထဲမှာရှိတဲ့ခံစားချက်တွေပေါ့သွားမယ်လို့ကျွန်တော်အမြင်နဲ့အတူရကိုချုံချပါရဲဆိုတာမျိုးလေကျွန်တော်ပြည်သူတွေနဲ့အလုံးကြီးနဲ့ပေါ့နော်အကောင်းဆုံးအနေနဲ့ဆန္ဒပြရတယ်လို့ကျွန်တော်အမြင်နဲ့
ဒီလှုပ်ရှားမှုကိုရန်ကုန်မြို့ပါဝင်ကြပရောင်းမန္တလေးဖအံပသိမ်ပြင်မနာစရှိတဲ့မြို့တွေမှာမနက်ဖြန်ကစလို့တပတ်သွင်းလှုပ်ဆောင်သွားမယ်လို့လဲကိုဆောင်ခကပြောပါတယ်အခုလိုလက်ပတ်ဖြူလှုပ်ရှားမှုလှုပ်ဆောင်မှုဟာအများပြည်သူနဲ့ငြိမ်ဝှေ့ပြည်ပြမှုကိုမသိခိုက်ရင်ဥပဒေကိုချိုးဖောက်ရမရောက်ဘူးလို့မြန်မာနိုင်ငံရှေ့နေမြကွန်ရက်ကရှေ့နေဦးကြည်မြင့်ကပြောပါတယ
်။2008ဖွင့်ပြီးပုံရောင်းမှုတွေပုံမှန်354မှာတော့လူတွေဟာဒီငင်းငန်းစွာချိုးဝှေ့မှုတွေမသိခိုက်တဲ့ပေါ့ဗျာ။မိမိရဲ့လွတ်လပ်စွာပေါ်ထုတ်ခွင့်တွေကိုခွင့်ပြုထားပါတယ်ခင်ဗျာ။
ဲ့တော့မလို့သူတို့ဥစ္စာဟာအများပြည်သူကိုထိခိုက်သလားရေဟုပြရမှုထိခိုက်သလားဆိုတဲ့ဥပါဒ်မှာမူတည်ပြီးတော့မှအဲ့ဒီအောင်ပြောလို့မရပါဘူး။အဲ့ဒီဟာမထိခိုက်ဘူးဆိုရင်တော့သူတို့ကဥပဒေချိုးပေါက်တယ်လို့ပြောလို့မရပါဘူး။
အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုမတ်လ10ရက်နေ့ကလက်ဗရမ်းမှာရဲတပ်ဖွဲ့တွေရဲ့အင်အားသုံးပြီးကျောင်းသားတွေပါဝင်ဒေသခံတန်ခါတော်တွေကနေဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပါတယ်။အစိုးရအနေနဲ့အခုလိုကျောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွင်းခဲ့တာဟာမလိုလားအပ်တဲ့လှုပ်ရဖြစ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ကျောင်းသားတွေပါဝင်ဒေသခံတန်ခါတော်တွေကိုပြန်လှုပ်ပေးဖို့လိုတယ်လို့လည်းကုဆောင်ခါကအခုလိုဆက်ပြောပါတယ်။
အဲ့ဒါကြီးကဒီမိုကရေစီအစိုးရတကယ်ရာဖြစ်တယ်ဆိုရင်ဒီစီစီလိုက်ရောပြီးလို့ရတဲ့အချက်လက်တွေကြီးကကြဒီဘက်ကတောင်းသားတွေကလေဘသူအူတယောက်ကမှလေဒီနိုင်ငံကြီးစက်တုံးပါလေနိုင်ငံကြီးမတည်မငြိမ်ဖြစ်ပါစေဆိုတဲ့ဆန္ဒတွေကဘာမှမပေါ့ဒါအဲ့လိုမျိုးသူတို့နေနေကိုပိုင်အခွင့်အရေးကိုတောင်းဆိုတဲ့နေရာမှာဒီမိုကရေစီဆိုရလို့ပြောတဲ့ဒီလက်ရှိအသေးနယ်ကြီးကဒီလိုမျိုးတောင်းသားတွေကိုငနလေးသေးချင်းနဲ့အကျန်းသက်ဖြူခွင်းလိုက်ခြင်းကျွန်တော်တို့ဒီအစိုးရပေါ်မှာစော်တော်ကြီးကိုအယုံကြည်မဲ့သွားကြပါရဲ့ကွာဟုတ်လားတောင်းသားတွေကိုပြန်လုပ်ပေးဖို့လိုရဲတာဝန်ရံတဲ့တောင်းသားမဟုတ်တဲ့လူတွေကိုပြင်းထန်စွာအရေးယူမယ်ပုံစံမျိုးပြောနေတော့အဲ့လိုမျိုးဟုတ်ပါနဲ့အားလုံးလက်ရှိဖမ်းထားတဲ့လူတို့တောင်းသားတွေရောယဟန်တွေရောပြည်သူတွေအားလုံးကိုဆွင့်ကြမရှိပြန်လုပ်ပေးဖို့လိုရဲ
ဖမ်းဆီးထိန်းသိမ်းခံရတဲ့စန္ဒပြကျောင်းသားတွေကိုပြန်လှုပ်ပေးဖို့မိဘတွေကိုဆက်သွယ်ကြောင်းကြားနေတယ်လို့လည်းပြည်ထရေးဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ထားပါတယ
်။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ပြီးတော့ဒီမိုကရေစီပညာရေးတောင်းဆိုစန္ဒပြနေကြတဲ့တပိတ်မောက်ကျောင်းသားတွေနဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုနဲ့နောက်ဆက်တွဲအခြေအနေတွေကိုဒီမှာပဲရနာပြီးအစိုးရတပ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားကတိုက်ပွဲအခြေအနေတွေဘက်ကိုအလှည့်ပေးခြင်းပါသေးတယ်ရှင်။အရင်ဆုံးကရင်ပြည်နယ်ဘက်ကတိုက်ပွဲဘက်ကိုအလှည့်ပေးပြရစီ။ကရင်ပြည်နယ်ကော့ကရိတ်မြို့အတွင်းမှာ DKBA တိုင်းရင်းသားလက်နက်ကိုင်တပ်စုမိုးရနယ်မြေတဲကိုမြန်မာအစိုးရတပ်တွေဝင်ရောက်လာတဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီတစ်ခါတိုက်ပွဲကတော့အစိုးရတပ်ကနယ်မြေကျော်ဝင်တာအပြင်လက်ဗရန်မြို့မှာငိမ့်ချန်းစွာဆန္ဒပြနေတဲ့ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲတဲ့အပေါ်မှာလည်း DKBA ကတနည်းတစ်ဖုံနဲ့တုံ့ပြန်လိုက်တာဖြစ်တယ်လို့ DKBA ပြောခွင့်ရသူတဦးက VOA ကိုပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ DKBA တပ်တွေအင်္ဂါနေ့ကတည်းကတိုက်ပွဲဖြစ်ပွားခဲ့တာပါဗုဒ္ဓဘူးနေ့မှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲက DKBA စိုးမိုးရနယ်မြေဘက်ကိုမြန်မာစစ်တပ်တွေရောက်လာတဲ့အတွက် DKBA ဘက်ကစတင်ခြုံခိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒါအပြင်သူတို့တိုက်ပွဲဟာလက်ဗရန်မြို့မှာကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်လို့တုံ့ပြန်ခဲ့တာဖြစ်တယ်ဆိုပြီး DKBA ဗျူဟာမှုဗိုလ်မှူးစောစန်းအောင်ကဆိုပါတယ်
အဲ့ဒီကနေတော့ကျောင်းသားတွေရဲ့ဟိုခန်းစားချက်ကျွန်တော်တို့တစ်ထပ်ပြီးခန်းစားရဆိုတော့အဲ့ဒါသက်ပြီးပြရမှာနော်ဟိုဘယ်လိုဖြစ်ဖြစ်ဟိုမင်းကြီးကဖြစ်တဲ့တိုက်ပွဲမှာနှစ်ပတ်တိုက်ပြီးတော့ဒါကျွန်တော်တို့ကဒီလိုလုပ်နိုင်ပါတယ်ဆိုတာကျွန်တော်သက်ပြီးပြရပါဗျာ
မကြသေးခင်တုန်းကမူလရာထူးအတိုင်းပြန်လည်ခန့်အပ်ခံထားရတဲ့ DKBA တပ်မှုဗိုလ်မှူးစောစန်းအောင်ဟာပြီးခဲ့တဲ့ရက်တွေတုန်းကကျောင်းသားတွေကိုအကြမ်းဖက်မှုတွေမလုပ်ဖို့နဲ့မြို့ရင်းတိုက်ပွဲတွေလုပ်မယ်ဆိုပြီးသတိပေးပြောကြားထားတာရှိပါတယ်ဒီအတွက်မြန်မာစစ်တပ်ဘက်ကလည်းဘူဆန်းအောင်ရှိနိုင်မဲ့နေရာတွေကိုလိုက်လံရှာဖွေတိုက်ခိုက်မှုတွေလည်းရှိနေတာပါမတ်လ10ရက်နေ့ညကတော့ DKBA 900ခွန်တပ်ရင်းကိုမြန်မာစစ်တပ်ကဝင်တိုက်မှုတွေရှိနေတဲ့အတွက် DKBA တပ်သားတချို့ဒဏ်ရာရရှိတာတွေရှိနေတယ်ဆိုပြီး DKBA ကဆိုပါတယ်အခုလိုမျိုးတိုက်ခိုက်မှုကတော့ကန့်သက်နယ်မြေတွေကိုဝင်ရောက်လာမှုကြောင့်တိုက်ခိုက်ရတာဖြစ်တယ်ဆိုပြီး DKBA ကလိုထူဝဗျူဟာကတပ်မဟာမှုဗိုလ်မှူးချုပ်ကျော်သက်ကလည်းဆိုပါတယ
်ဟုတ်ကဲ့ဆိုတော့ငါဖတ်တော့ကန့်သက်နယ်မြေကျော်လို့ကျွန်တော်တို့ပြီးခဲ့တယ်လေကလူလူပြည်လူလူကဟိုဟိုကြောက်စားလို့ပေါ့လူလူကအဲ့ဒီမြေချဖက်နေနေခဲ့မှာဆိုရင်ကျွန်တော်လည်းဒီမှာရမရှိပါဘူးကျွန်တော်လည်းဟိုတမီလာလောက်ဝေကူမှာပဲ
အခုလိုမျိုးတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မြန်မာအစိုးရနဲ့ DKBA ကြားမှာတိစောက်ထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုထိခိုက်နိုင်မှာသလားလို့မေးတဲ့အခါမှာတော့ဗိုလ်မှူးချုပ်ကျော်တက်ကအခုလိုပြောပါတယ
်ဟောဒီမျိုးတော့ပုံပြီးဟိုတိခိုက်နေတယ်ပေါ့ဒီမှာဆက်ဖြစ်မယ်ပုံပြီးတိခိုက်မှာပေါ့
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ DKBA ကဗျူဟာမှုဗိုလ်မှူးစောစန်းအောင်ကစစ်တပ်ကအရာရှိ3ဦးကိုဖမ်းဆီးခဲ့ပြီးဆွေးနွေးပြောဆိုကပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါအပြင်ကျောင်းသားတွေကိုတိုက်ခိုက်မယ်ဆိုရင်မြို့ရင်းတိုက်ခိုက်မှုတွေလုပ်သွားမယ်ဆိုပြီးကြေညာပြောဆိုထားပါတယ်။ကော့ကရိတ်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကော့ကရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခြေအနေတွေဘာမှမသိရှိရသေးကြောင်းတာဝန်ကျရဲဝန်ထမ်းတအူးကပြောပါတယ်
။ကျွန်တော်တို့ကတော့ဘာမှမသိရဘူးခင်ဗျ။ကျွန်တော်တို့ကယုံထိုင်မယ်ရှိတယ်။အားလုံးအခုလောလောဆယ်ဆယ်နံပါတ်နံပါတ်တရားမှမရှိဘူး
မြန်မာဆိုရတက်တီနဲ့ DKBA တက်တီဟာလွန်ခဲ့တဲ့19နှစ်ခန့်ကအဖြစ်ခက်ရဆဲခဲ့ပြီး2010ခုနှစ်မှာတော့တိုက်ပွဲတွေပြန်ဖြစ်ခဲ့ပါဗျ။2011ခုနှစ်အတွင်းမှာတော့ဒုတိယကြိမ်အဖြစ်ခက်ရဆဲခဲ့ပြီး2014ခုနှစ်နှစ်ကုန်ပိုင်းမွန်ပြည်နယ်ကြိုက်မြောမြို့မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါဗျ။ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာလည်း2ရက်ကြာတိုက်ပွဲဖြစ်ခဲ့ပြီးမတ်လ17ရက်နေ့မှာတော့2နာရီကြာလောက်နှစ်ဖက်ပစ်ခတ်မှုတွေရှိခဲ့ပါဗျ။မတ်လ17ရက်နေ့ညတုန်းကတော့ကရင်ပြည်နယ်အတွင်းကအာရှလမ်းမပေါ်မှာDKBA ကကားတစ်စီးကိုစစ်ဆေးဖို့တိုက်ရကနေကားပေါ်ကနေတနက်နဲ့ပြစ်ခတ်တာကြောင့် DKBA အရာရှိတဦးပြင်းထန်တဲ့ဒဏ်ရာများရခဲ့တယ်လို့ဆိုပါရယ်မတ်လ12ရက်နေ့မှာတော့ကော့ကရိတ်မြို့နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတယ်လို့ DKBA ဘက်ကလည်းပြစ်ခတ်ဖို့အတွက်အသင့်ဆောင်ဆိုင်နေတာကြောင့်နှစ်ဖက်တင်းမာမှုတွေဆက်ရှိနေပါတယ်ရှင
်မအေးမပြပြသွားခဲ့တာကတော့ဒီကရင်ပြည်နယ်ကော့ကရိတ်မြို့အတွင်းကတိုက်ပွဲအခြေအနေပါဒီတစ်ခါကိုကံဘက်ကိုလည်းကြည့်ကြရအောင်ပါရှင်မြန်မာတပ်မတော်ကထိုးစစ်တွေတိုးမြင့်လာနေတာကြောင့်ကိုကန့်ဒေသတော်ရဲ့အခြေအနေတည်ငြိမ်မှုမရှိတဲ့အကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်။လောက်ကင်မြို့ရဲ့အခြေအနေကလည်းအရင်တိုင်းပုံမှန်ပြန်ဖြစ်ဖို့မလွယ်သေးသလိုလူများစုဟာတရုတ်ပြည်ဗက်ချန်းဒုက္ခသည်စခန်းတွေမှာဆက်ပြီးတော့ခိုလုံနေရဆဲပဲလို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ရှမ်းပြည်နယ်လောက်ကင်မြို့ရဲ့အရှိတောင်ဗက်ချန်းဖုန်းရှမ်းဒေသကကိုကန့်တပ်ဖွဲ့တွေကိုမြန်မာတပ်မတော်ကဒီကနေ့မှလေကြောင်းစစ်ဆင်ရေးတွေလုပ်ခဲ့တယ်လို့ကိုကန့်တပ်ဖွဲ့ MMDA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဒီနေ့လည်းသူတို့ပုံမှန်ကျဲပါတယ်ကျွန်တော်ဒီသုံးရှမ်းဒေသပေါ့လောက်ကန်ရဲ့ဟိုပါပေါ့အရှိတ်တောင်ဖက်ဖြစ်မှာပေါ့ဗျာသုံးရှမ်းတောင်အဲ့ဒီဖက်မှာလင်း၃မျိုးလို့တောင်းရကြပုံကျက်လင်းလည်းတောင်းတယ်ပြီးတော့ fighter လည်းတောင်းတယ်ပြီးတော့ helicopter လည်းတောင်းတယ်လောလောဆယ်အဲ့မှာဟိုကပုံကျဲနေတော့ပေါ့ဗျာဒီကနေ့ရပိုင်းတော့ကျွန်တော်ဖက်ကတော့နေချင်းတန်ရရတော့ရှိပါတယ်အကြကမရှိဘူးကြကျွန်တော်ပြီးပြောတော့တစ်ဖက်ကတော့ကျွန်တော်ကြားတာကတော့ဟိုကကြတာလည်းရှိတယ်တန်ရာရတာလည်းရှိတယ်လို့ပြောပါတယ်ခင်ဗ
ျဒီကနေ့တော့မြန်မာအစိုးရသတင်းစာတွေမှာတော့လောက်ကင်မျိုးကနေအိမ်နှလုံးကိုဝင်ရောက်ရှာဖွေရမှာလက်နက်နဲ့မူရဲစီဝါတွေဖမ်းမိခဲ့ပြီးလောက်ကင်မျိုးအနီးတစ်ဝိုက်မှာကိုကန်တပ်ဖွဲ့တွေကလာရောက်တိုက်ခိုက်တာကြောင့်အစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ခဲ့ရကြောင်းဖော်ပြထားပါတယ်လောက်ကင်မျိုးအခြေအနေတွေဟာအရင်လိုပုံမှန်ပြန်မဖြစ်သေးပဲမြို့ခံတွေစိုးရိမ်နေရဆဲပဲလို့ကိုကန်တက်ဖွဲ့ရဲ့ဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်ကြားသိတော့တော့နဲပါတယ်ပြန်လာပြီးတော့ညကျတော့တို့အဲ့မှာလောက်ကန်မှာမအိပ်ရဲပါဘူးဘာလို့ဆိုတော့တို့ပြန်တဲ့လူတွေလူငယ်တွေပေါ့အထူးသဖြင့်လူငယ်တွေကလည်းအသက်ဖြတ်ခံရတယ်လည်းရှိတယ်အရင်တော့တော့မများပါပဲရှိတယ်ဒီလိုနေခင်းကြောင်တော်ကြီးမှလည်းအသက်ဖြတ်ခံရတာရှိသေးတယ်ကအဲ့ဒါကြောင့်မလို့ပါညဆိုပူဆိုးရင်ရပါနေပိုင်းလာပြီးတော့ခဏပြန်ပြီးအိမ်ကြည့်ပြီးတော့ဟိုတုတ်ခတဲ့စကားကိုပဲပြန်သွားကြတယ်လို့ပြောကြပါတယ်ခင်ဗျာအဲ့တော့တော့အလားလေတော်တော်လေးကိုသိမှုပြီးဖြစ်ပါတယ
်ဒီလိုအခြေအနေတွေကြောင့်ကိုကန့်ဒေသခံဒုက္ခသည်တွေဟာတရုတ်ပြည်ပဲချမ်းနမ်ဆန်ဒုက္ခသည်စခန်းမှာခိုးလုံနေရဆဲပဲဖြစ်တယ်လို့သူကဆိုပါတယ
်ကျွန်တော်တိတော့တော့တရုတ်ပြည်နမ်ဆန်မြို့နယ်မှာမြို့မှာပေါ့နော်သူတို့အဲ့မှာပဲဒုက္ခသည်စခန်းတွေရှိတယ်ပြောတယ်အရင်ကတော့ဟိုတရုတ်ပြည်ဖက်ကလှုပ်ထားပေးတယ်ပြောတယ်အခုကျတော့တရုတ်ရဲ့ကျက်ရှင်ကြီးတင်းရလာပြီးတော့အတိကတာဝန်ယူပြီးတော့လှုပ်နေတယ်ပြောတယ်အဲ့ဒီမှာနေကြတယ်ကျွန်တော်ကြားတာတော့နေရာဆိုင်ကင်းလည်းပြီးပါတယ်ပြီးတော့အသားတော့လည်းပြီးပါတယ
်လက်ရှိအနေအထားတွေပေါ်လေ့လာချက်အရရှေ့လာမယ့်ကာလတွေမှာတိုက်ပွဲအခြေအနေတွေတိုးမြင့်လာလိမ့်မယ်လို့ခန့်မှန်းကြောင်းဦးထွန်းမြတ်လင်းကသုံးသပ်ပါတယ
်အခုတမချက်6လည်းရောက်နေပြီအဲဒီတော့တော်တော်လေးကိုများနေပါပြီကျတော့ဒီကုကန့်ဒေတာတဲမှာတမတွေကအများကြီးဖြစ်နေသက္ကခတွေကတမတော်ဖက်နေပြောတာတော့အပြည့်ချိန်မုန်းမယ်လို့ပဲကျတော့ချိန်မောင်းထားပါတယ်ခင်ဗျကျတော့တော့ဆက်လက်ပြီးတော့ခုဆိုင်အောင်ပဲရှိပါတယ
်အစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ကိုကန့်တပ်ဖွဲ့ရဲ့ခြုံခိုတိုက်ခိုက်မှုကြောင့်အစိုးရတပ်စစ်သည်3ဦးကြာဆုံးပြီးအရာရှိ5ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရနဲ့ဆက်ဆက်ဆွေးနွေးဖို့ကိုကန့်တပ်ဖွဲ့ကကမ်းလှမ်းထားပေမဲ့အခုချိန်ထိဘာမှထူးခြားမှုမရှိသေးဘူးလို့ကိုကန့်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။ကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေတွေကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် VOAအမေရိကန်အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်။ဖုန်းနံပါတ်ကတော့2323825552လေးဖြစ်ပြီး fax နံပါတ်က2323825552ဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေညံဒီဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်နေရဖြစ်ပါတယ်မကြခင်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့မြမအရေးတုံတက်ချက်ကျမ်းမာရေးစားတဲ့သတင်းလွှာသတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ12ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးကျန်းမာရေးအစီအစဉ်ဖြစ်ပြီးတရုတ်ပြည်ကပိုလန်ကြောင်စီးပွားရေးဖွံ့ဖြိုးမှုရဲ့စိန်ခေါ်မှုတွေအကြောင်းဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်တိုင်းရင်သတင်းလွှာမှာတော့
နောက်တစ်ခုအခုအတူပြုနေတဲ့2008စစ်ခန်းဥပဒေအရဒီမိုကရေစီစာနှုန်းနဲ့မငြိတဲ့အတွက်ကြောင့်ဒီစစ်ခန်းဥပဒေ30မှာတော့ဒိုင်းသာလူမျိုးကြီးအခုဒီကောင်ရဲ့ဥပဒေဆိုတာက
ပြည်ထောင်စုအဖွဲ့ကသုတေသနဌာနမှူး Richard Sartu ရဲ့ပြောပြမဲ့ Federal ပြည်ထောင်စုတိဆောက်နိုင်မဲ့အရေးနဲ့တူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။ဒီတစ်ပတ်မှာတော့ကလေးတွေရဲ့ကိုခန္ဓာကြီးထွားလာမှုဆိုင်ရာဗဟုသုတတွေကိုနားဆင်ကြရမှာပါ။ကလေးတွေရဲ့ကိုခန္ဓာကြီးထွားမှုကိုတိုင်တာတဲ့အသေးစိတ်အချက်လက်တွေကိုမိဘတွေကကြိုသိထားဖို့အရေးကြီးပါတယ်။ကလေးတွေရဲ့ကိုခန္ဓာကြီးထွားလာမှုကိုဘယ်လိုအချက်လက်တွေနဲ့တိုင်တာနိုင်သလဲ။မှတ်တမ်းအနေနဲ့ရောဘယ်လိုမျိုးထားရှိသင့်သလဲ။ဘယ်လိုအနေအထားမျိုးတွေမှာစောင့်ရှောက်မှုအထူးပေးဖို့လိုအပ်သလဲဆိုတဲ့အကြောင်းအရာတွေကိုစစ်တက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပတ်မောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲပမခဒေါက်တာဆောင်းဝင်းခင်ဗျာကျွန်တော်ပြီးခဲ့တဲ့ခေါက်ကဒီကလေးသူငယ်တွေရဲ့ပုံမှန်ကြီးထွားဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးရေဘူးရအပိုင်းနေပြောပြတဲ့အခါမှာဒီတစ်ခေါက်တော့ဒီအသက်အရွယ်လိုက်ပေါ်ဆရာနော်ဒီကြီးထွားဖွံ့ဖြိုးမှုအသေးစိတ်လေးတွေကျွန်တော်ထပ်ပြောတဲ့အခါမှာကြီးထွားမှုနဲ့စအောင်ဆရာရင်ကလေးတွေမှာဒီအသက်အရွယ်လိုက်ဒီကြီးထွားမှုဘလို့အပြောင်းလဲကွာခြားမှုရှိလဲ
ကလေးတွေရဲ့ဟိုဆိုလိုတာဒီခန္ဓာကိုယ်ကြီးထွားမှုအဲ့ဒါကကလေးတွေမှာဆိုရင်ကြီးရ3ခုရှိပါတယ်အပိုင်းတော့မှန်ရှိတယ်ပေါ့။မမမွေးကစားနေတစ်နှစ်ကိုဆိုလို့ရှိရင်တစ်နှစ်အောင်ကလေးတွေမှာတော်တော်လေးပုံမျိုးမြန်တယ်ပေါ့။ဒါမဲ့ဒါတော့မှကိုဝင်းမှာဆပြီးတော့တရေတီတဲ့နေရာနေပြီးတော့ဒီ6လလောက်တွင်မှာကလေးလေးတစ်ယောက်ဖြစ်လာ။အဲအဲ့လောက်တော့မမြန်ဘူးပေါ့။အဲကျွန်တော်တို့ကဒီ rule of 7လို့ခေါ်တော့ပေါ့။ခုနှစ်စီးမြင့်ပေါ့။မမွေးကစားကလေးက9ပေါင်းရှိရင်ဒါလာမှာ14ပေါင်းဖြစ်တယ်။တစ်နှစ်မှာ21ပေါင်းဖြစ်တယ်။နှစ်နှစ်မှာ28ပေါင်းဖြစ်တယ်။တုံးနေဆို35ပေါင်ဖြစ်တယ်ပေါ့နော်ဒါရေဘူးရသတ်မှတ်တဲ့ချက်ပေါ့အဲ့တော့ဒီမှာကြည့်လို့ရှိရင်မွေးကစားနေတစ်နှစ်တောင်မှပထမ6လဖွံ့ဖြိုးမှုပုံမြန်တယ်ဒုတိယ6လမှာဒီလောက်မမြန်တော့ဒါလေးလည်းသတိထားဖို့လိုပါတယ်အဲ့ဒီအချိန်မှာဖွံ့ဖြိုးတာကအဓိကတော့အဟာရနဲ့ဆိုင်တယ်ပေါ့နော်သူပြင်တော့6လအထိမိခင်တော့တစ်မျိုးနဲ့တိုက်ပြီးတော့ရှင်းဆက်အစာကိုတစ်ဖြည်းဖြည်း6လအစာပြီးတော့အကျင့်လုပ်ပြီးတော့ချွေးပါတယ်ဒါအကောင်းဆုံးပါဒီရနေပြီးတော့ဒီလူပြိုးပေါ်ပြိုးပေါ်မွေးငင်ကြပေါ့ဒီကလေးခြားလို့ပေါ့နော်ဒီကလေးချိန်ပေါ့အဲ့ဒီမှာတော့ဖွံ့ဖြိုးမှုကတော်တော်လေးပထမငွေကစားတာနဲ့နည်းနည်းဆိုင်တော့ကျသွားတယ်ပေါ့နော်နှုံးကကျသွားတယ်
ဟုတ်ကဲ့ဆရာဒီအသက်ကျွယ်အားဖြင့်
ကြီးတော့ကြီးလာတာပေါ့
ဘယ်လောက်ပိုင်းတွင်ဆရာသတ်မှတ်မလဲဆရာဒီအပြူတော်လူပြူတော်မဝင်ချိန်ပေါ့နော
်အဲ့ဒီအချိန်ကတော့တစ်နှစ်ကနေပြီးတော့ဆယ်နှစ်လောက်ထိပေါ့နော
်ဟုတ်ကဲ့ဆရာ
ခြားလို့ခေါ်တော့ပေါ့အဲ့ချိန်မှာတော့ကြီးတော့ကြီးလာတယ်တိုးတော့ငွေကစားလောက်မများဘူးဒါတော့မှဒီ mid thigh ဆိုတဲ့အလေပေါက်ပေါ့နော်9နှစ်6နှစ်9နှစ်လောက်မှလည်းတခါခန္ဓာကိုယ်ကထွက်တဲ့ဒီအဒရီနယ်ဟော်မုန်းကြောင့်နည်းနည်းလေးတိုးတက်မှုလေးတော်တော်လေးမြန်လာတဲ့ချိန်လေးလည်းရှိပါဘူ
းဟုတ်ကဲ
့ဟောတခါကြီးတဲ့ချိန်ကပြူပြူပေါ့ပြူပေါ့ဝင်ပြီးလို့ရှိရင်ပြန်ရောက်လာအောင်မယ်နောက်တစ်ချိန်ခလေးကရက်တိရှည်ထွက်လာတဲ့လူကောင်းကြီးကြီးလာတဲ့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒါကတော့ဒီ
ဟုတ်ကဲ့
10နှစ်နောက်ပိုင်းလို့ပြောရမလား73နှစ်နောက်ပိုင်းလို့ပြောရမလား
နှစ်10နှစ်17နှစ်ပေါ့နော်ပြူပေါ့လူပြူပေါ့ဝင်တာကတယောက်တယောက်ခွာရပေါ့
မင်းကလေးရောရေဘူးအဖြစ်ယောက်ျားလေးတဲ့ပုံမြန်လဲပိုထွာလာတာစောတာပေါ့အဲအဲ့ကပိုင်ယောက်ျားလေးတွေကပူချန်နေတယ်ဒါမှမဟုတ်ပိုင်ယောက်ျားလေးတွေလူပြေပေါ်ဝင်တဲ့ခါကျတော့မင်းကလေးတွေကိုကြောတက်သွားတော့ပေါ့
ဟုတ်ကဲ့ဒီအမျိုးသားနဲ့အမျိုးသမီးဒီကြီးထွားမှုကလည်းခုနအသက်အရွယ်အပိုင်းချလိုက်ကွာချသလိုကွာချမှုရှိတာပါဆရာနော
်ဟုတ်ကဲ့ပုံမှန်တော့ယောက်ျားလေးကတော့မင်းကလေးတဲ့ဆိုင်နည်းနည်းလေးပူတော့ရပ်ပူရှိတယ်ကိုယ်လည်းထွားတယ်ပေါ့နော်အထူးသဖြင့်တော့ဒါကပင်မပူတိတာလားမလဲဆိုရင် Hepatic growth ပါလို့ခေါ်ရသည်ဒီပြောပြောဝင်တဲ့အချိန်မှာပူတိတာပါလေအဲ့ဒီမှာထွက်လာတဲ့ဒီ sex hormone တွေပေါ့နော်ဒီအင်္ဂါရဆိုင်ရာ growth hormone တွေကြောင့်ကွာခြားချက်ကအဲ့ဒီမှာပူတိတာသွားပါလေ
ဟုတ်ကဲ့ဒီကြီးထွက်မှုအတိအကျတိုက်မဲ့ဆိုရင်ဘယ်လိုတိုက်နိုင်မလဲ
အတိအကျတော့ကျွန်တော်တို့ကသုံးဝင်တော့ပေါ့နော်အများတန်းဝေးကားစားအချိန်ကနေတစ်နှစ်လောက်ဆို body weight ပေါ့တော့ပိုင်းလည်းတိုက်နာပါပဲနော်ကိုယ်လေးချိန်ချိန်လို့ရတယ်အရက်ပေါ့နော်အေးမွေးကသားတနည်းလားနှစ်နှစ်လောက်ထိရတော့ဒီပလက်ကထားပြီးတော့အထူးပြုလုပ်ထားတဲ့ infant thermometer လို့ခေါ်တော့ပေါ့နော်ဒါလေးနဲ့အိပ်ပြီးတော့တိုင်းတဲ့ခါကျခေါင်းကနေခြေထောက်ကိုတိုင်းနေနောက်ပြီးကြတော့ဒီငငယ်ပိုင်းမှာအကြီးကြီးတာတော့ခေါင်းပေါ့နော်အခုနဲ့နောက်ဆက်ကြအကြီးဆုံးနေရာကိုကျွန်တော်ခေါင်းကိုတိုင်းနေခေါင်းရဲ့ပုံရုံးကလည်းတော်တော်ရေးကြည့်ပါတယ်အစပိုင်းမှာတော်တော်မြန်နေကလေးရပြီးအုံနောက်ပုံရုံးကအဓိကပထမနှစ်နှစ်တော့မှဖြစ်တာဘူးနော်အဲ့တော့ခေါင်းရဲ့ပုံရုံးကလည်းအဲ့ဒီချိန်မှာတော်တော်မြန်ပါလေ။နောက်အလွယ်ကူတိုင်းနိုင်တဲ့ဟာလေးတွေရှိတယ်။အဲ့ဒါတော့ကလေးရဲ့လက်မောင်းပေါ့နော်ဒီအခုံးနဲ့ပထောင်ကျကြားမှာပေါ့နော်အလယ်နေရာမှာတိုင်းနေ။ဒါကတော့တိုင်းလို့လွယ်တာပေါ့လေ။ဘာလို့ဆိုပေကျိုးလေးတစ်ခုပဲလိုတယ်။အဲ့ဒီမှာအနီဝါအစိမ့်လောက်ထားတယ်ပေါ့။အမှ7 cm အောက်ဆိုရင်ဒါအနီထဲဝင်သွားတယ်။ဒါဆိုရင်ဟာရချုပ်တယ်တာပေါ့။အဲ့တော့ဒီဟာလေးရဲ့ကောင်းတဲ့ချက်ကတော့လွယ်ကူတာပေါ့နော်။ပညာလည်းသိတတ်စရာမလိုဘူးပေါ့။ဒီပြန်လာစိတ်ကြွမ်းနေရမလို့လူတို့ကျမ်းမာရေးလှူသားလေးလို့ကြာကျွန်တော်တို့ကတံမျိုးလေးနေနဲ့တိုင်းခိုင်းရတယ်လူများအတိုင်းတော့လည်းလွယ်လွယ်လေးနဲ့တိုင်းလို့ရတယ်တော့ဒီဟာလေးရဲ့ကောင်းတဲ့ချက်ကတော့အသက်အရွယ်သိသိစရာမလိုဘူးမပယ်အသက်မဆိုအရန်ကွာချမှုကအများကြီးမရှိတဲ့တကြောင်သတ်မှတ်လို့ရပါတယ်ဟု
တ်ကဲ့
ကလေးလေးမှလည်းအခုဆရာမတွေဆိုလည်းကျွန်တော်တို့ပေးထားတာပေါ့နော်ဝိတ်ချက်ပေါ့ကိုလေးချိန်တိုင်းနဲ့မှတ်တမ်းပေါ့နော
်ဟုတ်ကဲ့ဆရာတော့ကိုလေးချိန်တိုင်းတာနဲ့ပတ်သက်ပြီးတော့ဆရာကပြောတဲ့ဒီဝိတ်ချက်တင်နဲ့ပတ်သက်ပြီးတော့အသေးစိတ်လေးထပ်ရှင်းပြလို့ရမှာ
သူလေးကြီးမှတ်တမ်းလို့ခေါ်တော့ပေါ့နော်အဲဒူနာရုဆီယမားတွေပေါ့နော်တာဖွားဆီယမားတွေကလေးတို့ကာကွယ်ရေးထိုးတယ်အာရနဲ့ပတ်သက်လို့အသိပညာပေးတယ်အဲဒီခါမှာပုံမှန်လှုပ်လှုပ်သွားတဲ့ဥစားတော့ကလေးကိုလေးကြီးမှတ်တမ်းဖြစ်ပါနေဝါစိန်ကတ်လို့လည်းခေါ်တာပေါ့အဲဒီမှာအကောင်းဆုံးကိုလေးကြီးရှိရင်အစိမ့်ပြီးအဝါပြီးအမီပြီးတော့ကလေးရဲ့အသက်လာလိုက်ဝမ်းနေတိလောက်ထားပါလေပေါ်ပိုင်းပေါ်ဒီ particle axis မှာဒါ weight ပေါ့နော် weight ကိုထည့်ပြီးတော့အတက်နဲ့ weight နဲ့ကိုယ်လေးချိန်နဲ့ထည့်သွားလိုက်ရင်ဒါအစိမ်းနဲ့ရောက်သလားဝါရဲရောက်သလားအနီထဲရောက်သလားကြည့်လို့ရပါဘူးအဲ့တော့အရေးကြီးတာထပ်ထပ်တိုင်းတာရဲ့ကိုယ်လေးချိန်တက်တဲ့ direction ချင်းပေါ့နော်လမ်းကြောင်းကအရေးကြီးတယ်ဒီမှာတချို့ကလည်းဝါရဲရောက်နေလို့စိတ်မကောင်းဖြစ်နေတယ်ပေါ့နော်အမေကလေးကဟိုမှာအချောင်းချောင်းတော့မွေးရသေးလို့ရှိရင်ဝါရဲရောက်နေမယ်ဒီဘသေးရင်လည်းတခါလေးဝါရဲရောက်တယ်ဒါပေမဲ့ဝါရဲရောက်သည်ဖြစ်စီအစိမ်းနဲ့ရောက်သည်ဖြစ်စီကတဲ့နှုံးကရေးကြည့်တယ်။သွားတဲ့လမ်းကြောင်းကရေးကြည့်တယ်။ဒီကပ်အတိုင်းပတ်တိုင်းကောင်းတယ်။ဒီမှာစိမ်းနေရတဲ့ဝါရဲရောက်မယ်၊ဝါရဲကหนีတဲ့ရောက်မယ်ဆိုလို့ကောင်းတ
ယ်။ဟုတ်ကဲ့။ဒီကြည့်ထွားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
မမေးမှုတော့မဟုတ်ပါဘူး။ကျွန်တော်မပြောဖြစ်တာတော့ဒီကိုလေးကြီးမတမတဲ့ဟာတွေကရေးကြည့်တဲ့ချက်လေပေါ့နော်။အထူးဆောင်ရှောက်ဖို့လိုတဲ့ချက်။လူစားကလေးမှာ1ကီလိုခွဲမပြည့်ဘူး။အလေးချိန်မတန်းအหนีထဲမှာရောက်နေတယ်ကောမာရီမှာအားရချုပ်ခဲ့တယ်ပမာဝူးဖြစ်တယ်ဆိုတာအထူးစောင့်ရှောက်ဖို့လိုတယ်ဆိုတာပြထားတဲ့ပညာပေးချက်လေးလည်းပါပါဟုတ
်ကဲ့
ဒီဘလောက်တက်ရမလဲပေါ့နော်အဲ့ဒါလေးပြထားတာရှိတယ်နောက်ပြနောက်ကြောင်းမှာတော့ပါလဲဆိုတော့ဒီမိခင်ကလေးကျမ်းမာရေးအတွက်တိုင်းနာရကြံများဆိုတော့ဖျားယောဂသွေးလင်းတပိဝမ်းပြဝမ်းရှော့နာသေးချောင်းဆိုးပေါ့နော်မိခင်တို့တိုက်ချင်းကိုဝင်စောင့်ရှောက်မှုဒါဝယ်ဈေးတို့မှတ်တမ်းနောက်အားရပြဝစီတဲ့အစားအသောက်ဝန်တမ်းမရိနာဗီမတန်လေးလည်းပါပါတယ်။ဒါအမြဲတမ်းသုံးဝင်ပါတယ
်။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အခုထုတ်လွှင့်ပေးခဲ့တဲ့ကျန်းမာရေးအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုနားဆင်ရမှာကတော့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။တရုတ်သမရရဲ့ပိုလန်ကျောင်းစီးပွားရေးဒေသဖွံ့ဖြိုးရေးစီမံကိန်းကိုစတင်အကောင့်ထည့်ဖော်နေပါပြီ။ဒါပေမဲ့အဂရိလိုက်စားမှုတရားမျှတမှုအားနည်းတဲ့ဒေသတွေကိုဖျက်သွားရမှာဖြစ်တဲ့အတွက်စိန်ခေါ်မှုကြီးမားတဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်။
လို
ုံခဲ့တဲ့နိုဝင်ဘာလကတရုတ်ဝန်ကြီးချုပ်လီခချန်နေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်က27ရာစုရေချောင်းပူလာမှာတည်ဆောက်ရေးအိန္ဒိယဘင်္ဂလားဒေ့မြန်မာတရုတ်စီးပွားရေးစင်ကြံထူထောင်ရေးနဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်တည်ထောင်ရေးစတာတွေမှာမြန်မာကပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံနိုင်ငံတို့ရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးအတွက်အထူးချေးငွေဒေါ်လာသန်း 2,000 မတည်မယ်လို့တရုတ်ကဆိုပါတယ်။တရုတ်စီးပွားရေးမှာအလွန်အရေးပါတဲ့ပိုးလမ်းမအတွက်အကြီးအကျယ်ရင်းနှီးပါလိမ့်မယ်။ရှေးခေတ်ကဥရောပနဲ့တရုတ်ပြည်ကုံတွဲရမှာအာရှအလဲပိုင်းဒေသကိုဖျက်သွားတဲ့လမ်းကိုပိုးလမ်းလို့ခေါ်ပါတယ်။ဒီလမ်းကတောင်ဘက်ကိုဖြတ်ထွက်သွားတဲ့လမ်းအချို့ဟာအိန္ဒိယနဲ့သွားဆက်ပါတယ်။တရုတ်ပိုးတဲ့ဒီလမ်းကလာလို့ပိုးလမ်းလို့ဥရောပမှာအမည်တွင်သွားတာပါ။လွန်ခဲ့တဲ့အနှစ်600ကတရုတ်ရေတပ်အာဖရိကတိုက်အထိခီးထွက်ပူးခဲ့တာကိုအစင်လာကိုယူပြီးရေချောင်းပိုးလမ်းမှာအမည်ကိုတီထွင်လိုက်တာဖြစ်ပုံရပါတယ်။ရေချောင်းပိုးလမ်းဟာအာဆီယံဒေသနဲ့အိန္ဒိယသမုတ်တရာကိုဖြတ်သွားတာကြောင့်အိန္ဒိယနဲ့ရောမြန်မာနဲ့ပါသက်ဆိုင်နေပါတယ်။
စီးပွားရေးတိုးတက်နေတဲ့တရုတ်ပြည်အရှေ့ပိုင်းဒေသနဲ့ဥရောပကိုရှေးခေတ်ပိုလန်အတိုင်းပြန်လည်ဆက်သွယ်နိုင်ရင်လမ်းတစ်လျှောက်ကရပ်ဒေသအလုံးစီးပွားရေးအကျိုးမြတ်ခံစားရမယ်လို့တရုတ်ကဆိုပါတယ်။ပိုလန်ဖြတ်သွားမဲ့အာရှအလယ်ပိုင်းဒေသဟာလူနေကျဲပြီးမဖွံ့ဖြိုးသေးတဲ့ဒေသဖြစ်တဲ့အတွက်ပိုလန်တစ်လျှောက်မှာကားလမ်းရထားလမ်းဖောက်လုပ်ပြီးဆက်သွယ်နိုင်ရင်တရုတ်ရဲ့အနောက်ပိုင်းပြည်နယ်တွေတိုးတက်လာမယ်လို့ယူဆပါတယ်။ပိုလန်ကြောင့်တစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဒလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်။တောင်ပိုင်းမှာကုမင်၊ဘောက်ရှန်၊ရွှေလီ၊ဗမော၊မြစ်ကြီးနာ၊ရှာဒူဇွတ်၊ရှင်ဘူယန်နဲ့လီတို့ကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှဖြစ်သွားနိုင်ပါတယ်
။ပိုလန်ကြောင့်စီးပွားရေးဒေသဟာကုန်သွယ်ရေးနဲ့တရားစတာပစ္စည်းထုတ်ယူရေးတွေမကဘဲဒေသခံတွေတိုးတက်ဖွံ့ဖြိုးရေးလည်းပါဝင်တယ်လို့ဆိုပါတယ်။ပထမအဆင့်ကတော့လိုအပ်တဲ့အခြေခံအဆောက်အအုံတည်ဆောက်ရေးဖြစ်ပါတယ်။ရှင်ကြံပြည်နယ်မြို့တော်ဦးရမ်ချီနဲ့ချင်းဟိုင်ပြည်နယ်ကရှင်နင်းမြို့ကိုအမြန်ယထားဆွဲနေတာတလရှိနေပါပြီ။ယူနန်တန်ကုန်းဒေသမှာကားလမ်းယထားလမ်းတွေပေါက်လုံနေပါတယ်။ကုမင်မြို့တော်နဲ့ဗီယက်နမ်နေဆက်ကိုယထားလမ်းစောင့်နေတာဒီနှစ်ကုန်မှာပြီးမယ်လို့မျှော်လင့်ရပါတယ်။ကုမင်နဲ့ရွှေပြည်ကိုဆက်တဲ့အမြန်လမ်းမှာတည်ဆောက်နေပါတယ်။အာရှအလဲပိုင်းမှာအခြေခံအဆောက်အအုံအတွက်ဒေါ်လာတန်း900သုံးဖို့သတ်မှတ်ထားတာကြောင့်ဝေကိုလန်းခင်းပြီတိဆောက်မယ်ပိုလန်မှလို့ပြောရပါလိမ့်မယ
်ပိုလန်ကြောင့်ရတောင်မဆွန်းဖြစ်တဲ့ယူနန်ဟာတရုတ်ပြည်မှာတတိယအစင်းရဲဆုံးပြည်နယ်ဖြစ်တာမို့ပိုလန်သစ်နဲ့ဆက်သွားနိုင်အောင်အခြေခံအဆောက်အုံတိဆောက်ဖို့စီစဉ်နေပါတယ်ဒေါ်လာတန်း 2,400 အကုန်ခံပြီးအိန္ဒိယချင်းတွေနဲ့ဆက်သွယ်ရေးကောင်းမှုကိုရည်ရွယ်ပါတယ်ယူနန်ပြည်နယ်ဟာမြန်မာလာအိုဗီယက်နမ်နဲ့နယ်စပ်ချင်းဆက်နေပြီးထိုင်းနဲ့ကမ္ဘောဒီးယားကိုတော့မဲခေါင်မြစ်ကတဆင့်ဆက်သွယ်ထားပါတယ်ကျောက်ဖြူကုမင်ရေနံတန်းခွေပိုက်လိုင်းဟာယူနန်အတွက်အဓိကကြတာမို့ကျောက်ဖြူစိတ်ကန်းကိုတိုးချဲ့ဖို့ကြိုးပမ်းနေပါတယ်။ကျောက်ဖြူကုမင်မြစ်ထားကိုဒေါ်လာ3,300မီတီဆောက်ဖို့နားလည်မှုယူထားတာ3နှစ်ကျော်လာပြီဖြစ်လို့အကောင့်ထဲပေါ်ဖို့အလားအလာနည်းသွားပြီလို့ပြောနိုင်ပါတယ
်။ဒါပေမဲ့တရုတ်ကတော့ကျောက်ဖြူကုမင်ရထားလမ်းကားလမ်းစီမံကိန်းအကောင့်ထဲပေါ်အောင်ဆက်လက်ကြိုးပမ်းမဲ့ပုံပေါက်နေပါတယ်။ပိုလန်မှာစီးပွားရေးဒေသကိုတရုတ်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကဥဆောင်ပြီးတည်ဆောက်မှာမို့တရုတ်အစိုးရရဲ့ဗန်ဒန်ငွေအထောက်ပံ့မှုအများကြီးလိုအပ်ပါတယ်။ဒါပေမဲ့ငွေကိုလန်းခင်းတိုင်းပြည်လေတာမဟုတ်ပါဘူး။ဥပမာပိုလန်မှာဖြတ်မဲ့ရှင်းကြံပြည်နယ်ဟာဝီဂါတိုင်းရင်းသားပုံကံရဒေသဖြစ်ပါတယ်။တရုတ်အစိုးရတရားစတာ240ကစပြီးအချို့မခံစားရတဲ့ဒေသခံတွေစုပူလာကြပါလေ။စီဝါရေးကူတာကြည့်ပြီးအမျိုးသားရေးရှုထောင့်ကမမြင်နိုင်တာဟာတရုတ်ရဲ့အားနည်းချက်ဖြစ်ပါတယ်။ဥပမာနေဆက်ဒေသတည်ငြိမ်ရေးဟာတရုတ်စီဝါရေးဖွံ့ဖြိုးတိုးတက်မှုအတွေ့အရေးကြီးပြီးမြန်မာနေဆက်မှာလူလက်နက်ကင်ပြစ်ပကဖြစ်နေရင်တရုတ်ရဲ့မဟာစီမံကိန်းအောင်မြင်မှုအလားအလာနည်းသွားနိုင်ပါတယ်။တရုတ်မြန်မာနေဆက်တိုက်ပွဲတွေဟာမြန်မာအစိုးရကမထိခိုက်ပြီးမြန်တရုတ်ရဲ့မဟာဗျူဟာကူတာထိခိုက်နိုင်ပါတယ်။အခြားကိစ္စကရေမကြီးပဲနေဆက်တည်ငြိမ်ရေးကသာအရေးကြီးတယ်လို့တရုတ်ဘက်ကယူဆနေရ၍လက်နက်ကင်ပြည်ပကတက်ဆိုးရှိပွဲရှိပါတယ်။ဒေသခံတို့ရဲ့အကျိုးစီးပွားပါဝင်မှသာပိုလန်မှာစီးပွားရေးဒေသပြစ်ထွန်းပွဲရှိပါတယ်ခင်ဗျာ။
ဟောင်ကင်ရဲ့မြန်မာရေးတုံတက်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာလဲနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင် VOA အမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာပါ
ော့ရှင်များခင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါတယ်အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဦးဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲဒီလာမဲ့သတင်းပတ်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူတဲ့သရရှင်တွေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမိတို့မိမြလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ့်သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
တရားရည်လိုက်ဆွေးနွေးကန်စီစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်ရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်ရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တယ်လီမီရဲ့အလစ်စစ်စီမံကိန်းလေးလာဆန်းစစ်ခြင်းဆွေးနွေးပွဲမှာမြန်မာအစိုးရကနေတရုတ်နဲ့ထိုင်းကုမ္ပဏီကိုစီမံကိန်းလေးလာဆန်းစစ်ဖို့အတွက်သဘောတူခွင့်ပြုခဲ့ပါတယ်။ကချင်ပြည်နယ်မှာအလုံးလုံးကိုင်နေတဲ့ရခိုင်တိုင်းသားတွေကိုနေရက်ကိုပြန်လည်ပို့ဆောင်နေရာချထားပေးဖို့စီစဉ်နေတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်ပူးပေါင်းအဖွဲ့တွေကနေအမျိုးသမီးအခွင့်အရေးတွေအတွက်လမ်းလျှောက်ချီတက်တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတန်ရွင်မြင့်ရေအားလက်စစ်စင်မှန်ကိန်းအတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာအသက်ရောက်မှုများစမ်းစစ်လေ့လာခြင်းလုပ်ငန်း EIA SIA ဆွေးနွေးပွဲတရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့တောင်ကြီးဟိုတယ်မှာကျင်းပခဲ့ပါတယ်မတ်လ10ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာဩစတြေးလျနိုင်ငံ SMEC International Pty Limited နဲ့လျက်စစ်စွာအားဝင်ကြီးဌာနတဘာဝပဝင်းကျင်ထိန်သိမ်းရေးနဲ့တစ်တော်ရေးရာဝင်ကြီးဌာနတို့ပါဝင်ပါတယ် EIA SIA တို့စမ်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံတွေကကုမ္ပဏီတွေကနေတာဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကသဘောတူခွင့်ပြုထားတယ်လို့သိရပါတယ်စမ်းစစ်လေ့လာမဲ့ကုမ္ပဏီတွေဟာမြန်မာအစိုးရကိုအစီရင်ခံစာ၅ဆောင်ထုတ်ပြဖို့သာဖြစ်တဲ့အတွက်ဒေသခံလူထုရဲ့စီမံကိန်းစန့်ကျင်ကန့်ကွက်မှုကိုဘယ်လို့မှမဆောင်ရွက်ပေးနိုင်ဘူးလို့ Australia နိုင်ငံ SMEC ကတာဝန်ရှိသူ Mr. Michael Hollicks ကပြောပါတယ်မတ်လ10ရက်နေ့မှာပြုလုပ်တဲ့တန်လွင်မြေရေကာတာစီမံကိန်းဆန်းစစ်လေ့လာဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းအရက်ဖက်လူမှုအဖွဲ့အစည်းပေါင်း40ကျော်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေကနေ No Dam on Selwyn River စာတမ်းပါခေါင်းစည်းတွေပတ်ပြီးတော့အပြင်းအထန်ကန့်ကွက်ခဲ့ကြပါတယ်
တကြော့ပြန်တိုက်ပွဲတွေဖြစ်လာတဲ့ကချင်ပြည်နယ်မှာအလုလုကန်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လာဖို့ပို့ဆောင်နေရာချထားပေးဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ကချင်ပြည်နယ်အခြေစိုက်ရခိုင်စာပြည်နယ်ယဉ်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ်မတ်လပထမအပတ်ဆွေးနွေးချက်အရကချင်ကိုရောက်နေတဲ့ရခိုင်တိုင်းရင်းသားတွေထဲကတသိန်းကိုပထမအတုံးအနေနဲ့ပြန်လည်နေရာချပေးမှဖြစ်ပြီးသူတို့အတွက်အင်ညာမြင်နဲ့အလောက်ကင်တွေစီစဉ်ပေးမယ့်အပြင်3လအတွင်းအစားအသောက်တွေထောက်ပံ့ဖို့ပြောဆိုခဲ့တယ်လို့ကချင်ခြေဆိုင်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဝင်ကိုအောင်ဆန်းလင်းကပြောပါတယ်ရခိုင်ပြည်နယ်မှာအလောက်ကင်ရှားပါမှုတွေကြောင့်ရခိုင်တိုင်းရင်းသားနဲ့တင်းခန့်ကချင်ပြည်နယ်မှာရွှေ့ပြောင်းအလုပ်တမအဖြစ်အလောက်လောက်ကင်နေကြရပါတယ်
တိုင်းရင်းသားလူအခွင့်အရေးအဖွဲ့73ဖွဲ့နဲ့စုဖွဲ့ထားတဲ့လူအခွင့်အရေးမှတ်တမ်းတွင်ရဲ့ ND Burma ကနေမြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်နေမှုနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်မြန်မာအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရပ်ဆေးရေးကိစ္စတွေကိုလှုပ်ဆောင်နေတယ်လို့ပြောဆိုနေပေမဲ့နိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်တိုးပွားနေတယ်လို့လူအခွင့်အရေးမှတ်တမ်းတွင်ရဲ့ ND Burma ကစီယုံလုံဆော်ရေးကလွေပိုညုံကပြောပါတယ်အ အထူးသဖြင့်တိုင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်ခံရမှုတွေကပိုများနေပြီးစစ်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသတွေမှာဖမ်းဆီးနှိပ်စက်မှုရက်ဆက်စွာတပ်ဖြတ်မှုမတရားအရေးယူမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအတမပြုကျင့်ပြီးတပ်ဖြတ်မှုတွေအများဆုံးဖြစ်ပွားနေတယ်လို့လွှေပိုညုံကဆက်ပြောပါတယ်လူခွင့်ရေးမတန်းကွင်ရဲ့ ND ဘာမကနေ2014ခုနှစ်ရဲ့ဒုတိယနှစ်ဝက်အတွင်းလူခွင့်ရေးချိုးဖောက်မှုပေါင်းဟာ109မှုရှိနေတယ်လို့မတ်လ10ရက်နေ့ထုတ်အစီရင်ခံစာထဲမှာအဖော်ပြထားပါတယ်
။မွန်ပြည်တပ်ပါတီရဲ့မူရင်းစေဝါတိုက်ဖြတ်ရေးစီမံချက်အရမတ်လပထမပတ်အတွင်းမှာပဲမူရင်းစေဝါ30တဲ့လူပေါင်း40ကျော်ကိုဖမ်းဆီးထားတယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့လူငယ်တွေအများစုကတော့မြို့တုံမြို့နယ်နဲ့တန်ဖြူဆဲမြို့နယ်ကလူငယ်တွေဖြစ်ပြီးအသက်19နှစ်ကနေ35နှစ်အောက်လူငယ်တွေဖြစ်တယ်လို့သိရပါတယ်။မူရင်းစေဝါတိုက်ဖြတ်ရေးကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီဗဟိုကော်မတီကမူဝါဒတစ်ခုအနေနဲ့အတိအကျချမှတ်ထားတယ်လို့မွန်ပြည်တပ်ပါတီရဲ့ဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်ဒီလိုဖန်ဆီးထားတဲ့လူငယ်တွေကိုမွန်ပြည်တပ်ပါတီကနေစိတ်တက်ရေးရပင်စင်မှုတွေပညာပေးမှုတွေနဲ့ဈေးဆွဲတဲ့လူငယ်တွေကိုဈေးဖြတ်ပေးတဲ့အစီအစဉ်တွေလှုပ်ဆောင်ပေးမယ်လို့လည်းဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်
လက်ရှိဖောက်လုံနေစေဖြစ်တဲ့ကော့ဂရိတ်မြဝတီကိုသွားတဲ့အာရှလမ်းမအသစ်မှာမတ်လ၄ရက်နေ့ကနေစပြီးမော်တော်ယာဉ်သွားလာခွင့်ကိုကရင်လက်နက်ကင်များညီညွတ်ရေးကော်မတီကနေပိတ်ပင်လိုက်ပြီးဖြစ်ပါတယ်လမ်းဖောက်လုံနေစဉ်ကာလအတွင်းမှာကားသွားလာခြင်းပြုလုပ်နေတာဟာလုပ်ငန်းကြံ့ကြာမှုရှိလာတဲ့အတွက်အခုလိုလမ်းပိတ်ခဲ့ရတယ်လို့ KNU မြဝတီဆက်ဆံရေးယုံတာဝန်ခံပုံမှုစောစောယိုကပြောပါတယ်ဒါပေမဲ့လည်းအရေးပေါ်အခြေအနေအရလက်နက်ကင်အဖွဲ့စည်းကားတွေဌာနဆိုင်ရာအစိုးရကားတွေအနေနဲ့ဖြတ်တန်းသွားလာခွင့်ပြုပါကသက်ဆိုင်ရာဆက်ဆံရေးယုံတို့အသိပေးပြီးမှသွားလာခွင့်ပြုမယ်လို့လည်းသိရပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မတ်လ10ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ထိမ့်မတ်အနေနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်မြန်မာနိုင်ငံဒေသအသီးသီးကအမျိုးသမီးအဖွဲ့အစည်းတွေရွှေ့ပြောင်းအလုပ်သမားတွေပူးပေါင်းပြီးအမျိုးသမီးအရေးအတွက်လမ်းလျှောက်ချီတက်တောင်းဆိုခဲ့ကြပါတယ်။အမျိုးသမီးတွေအနေနဲ့ဘာတွေကိုတောင်းဆိုထားပြီးလက်ရှိအမျိုးသမီးတွေရဲ့အခွင့်အရေးအရနစ်နာမှုအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့လမ်းလျှောက်ချီတက်ရတဲ့အကြောင်းရင်းကိုတော့ထိုင်းနိုင်ငံချင်းမာချေဆိုင် Mac Foundation ဖွဲ့ရဲ့အမျိုးသမီးဌာနတာဝန်ခံဒေါ်မိုင်းမိုင်ကခုလိုပြောပါဗျာ။
ကျမတို့ထိုင်းနိုင်ငံထဲမှာရှိတဲ့ရွှေပြောင်းအလုပ်သမားအမျိုးသမီးတွေကမြန်မာနိုင်ငံကချမှတ်ထားတဲ့ဥပဒေရဲ့ခံစားခွင့်လည်းကျမတို့မရှိဘူးအခွင့်အရေးတွေရဲ့ခံစားချက်လည်းကျမတို့မရှိဘူးထိုင်းနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေလည်းကျမတို့ဝေးနေပါတယ်ဒါကြောင့်မလို့ကျမတို့ရဲ့အတန်နဲ့ကျမတို့ရဲ့အခွင့်အရေးတွေတိုင်းနိုင်ငံအစိုးရသိအောင်လည်းကျမတို့ဖော်ထုတ်ချင်ဖြစ်ပါတယ်
မြန်မာနိုင်ငံထဲမှာလည်းအမျိုးသမီးတွေဟာရသေးရထိုက်တဲ့အခွင့်အရေးတွေရရှိမှုအားနည်းနေတယ်လို့ဒီလမ်းလျှောက်ဆန္ဒပြပွဲကိုတက်လာတဲ့မြန်မာနိုင်ငံကအမျိုးသမီးတူကအခုလိုပြောပါတယ်
ဒီမှာပဲဖြစ်ဖြစ်ပေါ့နော်အမျိုးသမီးတွေရပေါ့နော်ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်ခြားတဲ့နေရာတွေမှာတိတ်ပြီးပါဝင်ခွင့်မရဘူးညီမပြည်မာရောအခုဒီဘက်မှာလည်းတော်တော်များများမှာပေါ့နော်အဲ့လိုမျိုးနေရာတိုင်းမှာအမျိုးသမီးတွေဖိနှိပ်တယ်ပေါ့
အမျိုးသမီးတွေဟာကိုယ့်ရဲ့မိသားစုထဲမှာတမကပြင်ပမှာရောအလုတ်ခွင်သင်းမှာပါလူအတိုင်းဝိုင်းတစ်ခုလုံးမှာခွဲခြားဆက်ဆံခံနေရတယ်လို့ဖိနှိပ်မှုတွေခံနေရတယ်လို့လည်းအမျိုးသမီးတူဖြစ်သူမဆဆုလန်ကပြောပါတယ်ညီမအမျိုးသမီးတွေဟာတိုင်းပြည်ရဲ့စီမံအုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးခန်းကဏ္ဍမှာပါဝင်ဥဆောင်နိုင်မှုတွေအားနည်းတယ်လို့အမျိုးသမီးတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကလည်းအားနည်းနေတဲ့အတွက်အမျိုးသမီးတွေပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေရှိနေတာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်
ဆက်ပြီးတော့နိုင်ငံတော်အစိုးရကနေတိုင်းရင်းသားလူမျိုးများ၏အခွင့်အရေးကာကွယ်ဆောင်ရှောက်သည့်ဥပဒေကိုဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်ခဲ့ပါတယ်တိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကာကွယ်ဆောင်ရှောက်တဲ့ဥပဒေဟာတိုင်းရင်းသားတွေအတွက်အကျိုးရှိနိုင်ပါသလားလက်တွေ့မှာကိုဘာတွေလိုအပ်နေပါသလဲဆိုတာကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါရရှင
်ပြည်ထောင်စုမြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုအစစ်အမှန်တည်ဆောက်နိုင်မယ်ဆိုရင်ဒီဥပဒေမလိုအပ်ဘူးလို့ပြည်ထောင်စုအင်စတီကျူမတုတေသနဌာနမှချင်းမြို့တာရီချက်စာထူးကပြောပါတယ
်ဘလိုအပ်တဲ့ဥပဒေလိုပဲယူဆပါတယ်တကယ်လို့များသူတို့ကတိုင်းသားလူမျိုးများရဲ့အခွင့်အရေးကိုဘာကွေးဆက်ချင်းနဲ့ဆိုရင်အခုချိတ်ပိုင်းကောင်းဆောင်တွေကစေတရောပြည်တော်စုလဲပြီးတော့ပဲဆိုတဲ့သဘောဆိုတော့တို့စေတရောပြည်တော်စုရရင်ဒီခုနလက်မှတ်ထိုးတဲ့ဟာကမလွတ်တော့ဘူး
တိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကာကွယ်ရှောင်ရှောက်တဲ့ဥပဒေကိုအတည်ပြုပြဋ္ဌာန်းနိုင်ဖို့အတွက်ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း NBF ကအကြင်ကြင်တောင်းဆိုပြီးမှရလာခဲ့တဲ့အတွက်အောင်မြင်မှုပဲလို့ဖက်ဒရယ်ပြည်ထောင်စုပါတီဒုတိယဥက္ကဋ္ဌဆောတန်းမြင့်ကပြောပါတယ်။
ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းကဒါအကြင်ကြင်တောင်းဆိုထားတာတိုင်းရင်းသားအားလုံးရဲ့ကူစား12ကြိမ်မြောက်လွတ်တော်မှာသူတို့အတည်ပြုပေးတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဒါကျွန်တော်တောင်းဆိုထားတဲ့ကိစ္စပထမအဆင့်တော့အောင်မြင်တယ်လို့ပြောရမှာ
ပဲ။ဒါပေမဲ့ Richard Sathu ကတော့ဒီဥပဒေဟာကန့်တတ်ချက်များစွာပါတဲ့အတွက်လက်တွေ့အကောင့်ထဲပေါ်ဖို့ခက်ခဲနေမယ်လို့အခုလိုပြောပါတယ
်။ဥပဒေနဲ့အမီဥပဒေနဲ့မဆန့်ကျင်ပါကသတ်မှတ်ရင်ဒီကန့်တတ်ချက်များစွာပါရ။နောက်တစ်ခုအခုအတူပြုနေတဲ့2008စစ်ခန်းဥပဒေလည်းဒီမိုကရေစီစာနှုန်းနဲ့မငြိတဲ့အတွက်ကြောင့်ဒီစစ်ခန်းဥပဒေ30မှာတော့ဒိုင်းသာလူမျိုးကြီးအခုကြီးကကိုရတဲ့ဥပဒေဆိုတာကစာလက်ပေါ်မှာပဲရှိနေတယ်လို့
ထုတ်ပြန်ထားတဲ့ဥပဒေမှာတိုင်းရင်းသားပါတာစာပေကိုလူလူလတ်လတ်တင်ကြားခွင့်တင်ယူခွင့်ရှိတယ်လို့ပြောမယ့်အစားအစိုးရကြောင်းချင်အတွင်းနိုင်ငံတော်ကနေတင်ကြားပေးမယ်စသဖြင့်ရေးသားသင့်တယ်လို့ Richard Sathu ကပြောပါတယ်တိုင်းရင်းသားလူမျိုးများရဲ့ခွင့်ရေးကာကွယ်ရှောင်ရှောက်တိဥပဒေကိုပြည်ထောင်စုလွတ်တော်မှအတည်ပြုပြီးဒီဥပဒေမှာအခန်းကြီး6ခန်းပုံမှန်34ခုပါဝင်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။တန်ွေမြင့်ရေအားလျက်စစ်စီမံကိန်းအတွက်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာတက်ရောက်မှုများဆန်းစစ်လေ့လာခြင်းလုပ်ငန်းဆွေးနွေးပွဲတစ်ရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့ရမှာဆန်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံကုမ္ပဏီတွေကနေတာဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကနေသဘောတူခွင့်ပြုလိုက်ပါတယ်။ကချင်ပြည်နယ်မှာအလုတ်လုတ်ကင်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်နေရာချထားပေးဖို့အစီအစဉ်အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ရခိုင်စာပေရင်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ်
။တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
Thailand စတေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကန်တာကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြန်ဆုံပါတော့မယ်မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင် VOA ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေအဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ယူရိုနိုင်ငံတိကရမျိုးကမှခြေဆိုင်ထားတဲ့ IS စစ်တပ်စစ်သွေးကြွတွေကိုမောင်းထုတ်နိုင်မှုကြိုးပမ်းနေကြတဲ့ US စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေမျိုးရင်းမှာခြေကုပ်ပိုရနိုင်မှုကြိုးပမ်းနေကြပါတယ်။စစ်သွေးကြွတွေထိန်းချုပ်ထားရမျိုးရင်းကအချက်ချနေရာကိုဒီသတင်းပတ်ထဲမှာပဲလမ်းကြောင်းတစ်ခုခွဲချင်းကပ်လာတဲ့ US စစ်သားတွေနဲ့ပြည်သူစစ်တွေကတော့တဘုံတွေရဲ့တနက်နဲ့ဘုံတန်တွေကြောင့်ရှစ်သိပ်မတက်နိုင်ပဲဖြစ်နေကြတာပါ။ယူရိုနိုင်ငံရဲ့နျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုက Republican ထက်လွတ်တော်အမှတ်48ယောက်ကအိတ်ဖွင့်ပေးစာပေးပို့ခဲ့တာအမေရိကန်နိုင်ငံရေးမှာညှိညွတ်မှုမရှိကြောင်းပြတ်သားရာရောက်တယ်လို့အီရန်ဘာသာရေးကောင်းဆောင်အရာတူလာအလီခါမေနီကဝေဖန်လိုက်ပါတယ်အမေရိကန်ဥပဒေပြုအမှတ်တရဲ့စာထဲမှာတော့ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားသဘောတူညီချက်တွေရရှိခဲ့ရင်တော့နောက်တက်လာမယ့်အမေရိကန်သမ္မတကဒါတွေကိုပဲဖြစ်နိုင်တယ်ဆိုပြီးသတိပေးထားတာပါအမေရိကန်တရားဝင်ဌာနကလူမျိုးရေးရခွဲခြားဆက်ဆံမှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မစ္စရီပြည်နယ်ဖာဂူဆန်မြို့ကရဲတပ်ဖွဲ့အကြီးကနှုတ်ထွက်ပြီးနိုင်ပိုင်းအတွင်းမှာပဲရဲတပ်ဖွဲ့ဝင်အုပ်ကလည်းတနက်နေ့ပြစ်ခတ်ခဲ့ရပါတယ်။ဖာဂူဆန်ရဲဌာနရှိမှဆန္ဒပြပွဲဖြစ်ပွားနေစဉ်ကြာသပတေးနေ့မနေ့ပိုင်းမှာပဲပြစ်ခတ်မှုဖြစ်ခဲ့တာပါ။ပြစ်ခတ်ခံခဲ့ရတဲ့ထဲကရဲတပ်ဖွဲ့တာဝန်ရဲတပ်ဖွဲ့ဝင်တဦးတာဝန်ချက်ရစိန့်လူးစ်ကရဲတပ်ဖွဲ့ရဲ့အကြီးကဂျွန်ပယ်မာကတော့ရဲရာရှိသူမျက်နှာမှာဒဏ်ရာရခဲ့ပြီးနောက်တစ်ယောက်ကတော့ပခုံးမှာဒဏ်ရာရပြီးပြင်းထန်တယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံကဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာစိုးရိမ်စရာကောင်းလာအောင်နောက်ပြန်ဆွဲတဲ့အခြေအနေတွေတွေ့မြင်ရတဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲနိုင်ငံရေးအကျဉ်းသားတွေပုံများလာတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလက်နက်ကန်ပြည်ပခတ်တွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုတွေဟာစိုးရိမ်စရာကောင်းတဲ့လုပ်ရည်တွေဖြစ်တယ်ဆိုပြီးတော့လည်းအစီအစဉ်ကစားထဲမှာဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းအကြေအချက်ကိုကိုအောင်လွင်ဦးကြီးညားပေးသွားခဲ့တာပါ။ဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Rush Smith ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမခွန်ယူပါ
This program has come to you from the Voice of America, Washington.